Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ20ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ခြင်းနဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖုံပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါစပိန်နိုင်ငံဘာစီလိုနာမြို့မှာလူအုပ်ကိုကားနဲ့ဝင်တိုက်ခဲ့တဲ့သူကိုအာဏာပိုင်တို့ဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဘော့စတွန်ကဆန္ဒပြပွဲတွေအတွင်းမှာတော့လူ29ယောက်ကိုရဲကဖမ်းထားပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်တွင်တွေပြည်ဒီကနေ့ညနားဆင်ကြရမယ့်တွင်လွှာတွေထဲမှာတော့
ကိုကျွန်တော်တို့တောင်းဆိုချင်တာကတော့နောက်နောင်ဒီကျွန်တော်တို့ဒီလွတ်လွတ်လပ်လပ်ပေါ့ဒီဒုက္ခတွေခံနေကိုကျွန်တော်တို့အကူအညီပေးတဲ့လမ်းကြောင်းပေါ်မှာကျွန်တော်တို့လွတ်လွတ်လပ်လပ်ပေးနိုင်ဖို့အတွက်ကျွန်တော်တို့တောင်းဆိုချင်ပါတယ
်ကချင်ပြည်နယ်ကစစ်ပီးဒုက္ခတွေကိုကူညီပေးနေတဲ့ဥဇော်ချက်ပြောသွားတာပါပြည်စုံကိုတည်နေပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူတွစ်ဆုံမြင်မြန်ကန်အစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါရယ်မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရတဲ့တင်တွေကိုမတ်တင်ကြီးထိုက်နဲ့ကိုရန်နိုင်လို့ပြောပြပေးပါမယ်ရှင်
ပြီးခဲ့တဲ့ကြာသပတေးနေ့ကစပိန်နိုင်ငံဘာစီလိုနာမြို့ကလူအုပ်ထဲကိုကားနဲ့ဝင်တိုက်သွားတဲ့ကားမောင်းသူကိုဖမ်းဆီးနိုင်ဖို့အတွက်စပိန်အာဏာပိုင်တွေလိုက်လံရှာဖွေနေပြီးဒီကနေ့တနင်္ဂနွေနေ့မှာတော့စပိန်နိုင်ငံအရှေ့မြောက်ပိုင်းကရီပိုနဲ့မန်နျူးမြို့တွေမှာရှာဖွေခဲ့ကြပါတယ်။စပိန်ရဲတပ်ဖွဲ့ကလမ်းတွေမှာအတားအဆီးတွေချပြီးအသက်22နှစ်အရွယ်မော်ရိုကိုနိုင်ငံသားယူနွတ်အဘူရာကုတ်ကိုဖမ်းမိဖို့အတွက်ကြိုးပမ်းနေကြပါတယ်။ကြာသပတေးနေ့ကတိုက်ခတ်မှုကြောင့်73ယောက်သေဆုံးပြီး100ကျော်ထဏ်ရာရခဲ့ပြီးအဲ့ဒီတိုက်ခတ်မှုနောက်ွယ်မှာအဘူရာကုတ်ရှိနေတယ်လို့ရဲတပ်ဖွဲ့ကတန်တရားဖြစ်နေတာပါဘာစီလိုနာမြို့မှာတိုက်ခတ်မှုတွေဖြစ်ပွားပြီးနိုင်ပန်းအချာမှာပဲကမ်ဘရီလ်အပန်းဖြေမြို့မှာလည်းကားတစ်စင်းကလူထွက်ကိုဝင်တိုက်ခဲ့တာကြောင့်တယောက်သေဆုံးပြီး6ယောက်ဒဏ်ရာရပါတယ်အဲ့ဒီတိုက်ခတ်မှုကိုလှုပ်တဲ့သူတွေကကားတွေကနေထွက်ပြေးတဲ့အချိန်မှာရဲကပြစ်ခတ်ဖမ်းဆီးခဲ့လို့မတင်ကောက်သူ5ဦးသေဆုံးသွားပါတယ်အဘူရာကုတ်အပြင်နောက်ထပ်တန်တရားရှိတဲ့လူ2ယောက်ကိုလည်းရဲကလိုက်လံရှာဖွေနေပြီးဒီထဲကတယောက်ကတော့ Abdel Baghi SSD ဆိုတဲ့ဘာသာရေးဆရာတယောက်လည်းပါဝင်ပါတယ် SSD ကဒီတိုက်ခတ်မှုကိုလုပ်တဲ့သူတွေကတချို့တွေကိုအစွန်းရောက်တွေဖြစ်လာအောင်လုပ်ခဲ့တယ်လို့အာဏာပိုင်တို့ကယူဆနေကြပါတယ်ရှင
်အမေရိကန်ပြည်ထောင်စု Massachusetts ပြည်နယ်ဘော့စတွန်မြို့မှာမနေ့စနေနေ့ကလူ4000လောက်စုဝေးခဲ့ကြတဲ့ဆန္ဒပြပွဲအတွင်းလူ29ယောက်ကိုရဲကဖမ်းဆီးခဲ့ပါတယ်ဗာဂျီးနီးယားပြည်နယ်ရှာလော့ဗေးလ်မြို့မှာလူပြူကြီးစိုးရေးဝါဒီတွေရဲ့ချီတက်ဆန္ဒပြပွဲအပြီးတပတ်အကြာမှာဘော့စတန်ဆန္ဒပြပွဲတွေထွက်ပေါ်လာတာပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ချီတက်ပွဲအပြီးသတ်နဲ့တံပြန်ဆန္ဒပြသူတွေစပြီးလူစုကွဲချိန်မြို့လယ်ပန်းခြံဘော့စတန်ကောမွန်အနီးကလမ်းဒီမှာလူတွေနဲ့ရောနော်ပြည့်နေနေချိန်မှာအဖမ်းဆီးတွေလုပ်ခဲ့တာပါမနေ့စနေနေ့ကချီတက်ခဲ့ကြတဲ့လဝဲဝါဒီတက်ကြွလို့ရှာသူထောင်ချီရှိခဲ့ပါတယ်ဒီရေတွက်ဟာဆိုရင် Boston Free Speech လို့သူတို့ကိုသူတို့ခေါ်တဲ့အဖွဲ့ကဇူလိုင်လတုန်းကစီစဉ်ထားတဲ့လက်ရဝါဒီတွေဟောပြောကြတဲ့လွတ်လပ်စွာပြောဆိုခွင့်လူမှုစုဝေးပွဲကိုတက်ရောက်ကြသူတွေထက်အဆမတန်ပိုများခဲ့ပါတယ်တံပြန်ဆန္ဒပြကြသူတွေကိုလည်းလမ်းကြောင်းတစ်ခုထဲမှာရှိစေဖို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကချိုးပန်းဆောင်ရွက်တာမှလည်းအထူးရုံးနေနေရဲတပ်ဖွဲ့ဝင်တွေနဲ့တံပြန်ဆန္ဒပြသူတွေကြားရုံးရင်းဆန်ခတ်ဖြစ်ခဲ့ပါတယ်ဘော့စတန်လူမှုချီတက်ပွဲတွေအတွင်ကြီးကြီးမားမားကြမ်းဖက်မှုတော့မရှိခဲ့ပါဘူးဒါပေမဲ့ရုပ်မြင်သံကြားသတင်းတွေမှာပြသတဲ့တံပြန်ဆန္ဒပြကြသူအဖွဲ့တွေကိုပြသတာမှာတော့သမ္မတဒေါနယ်ထရမ့်ကိုထောက်ခံတဲ့အဝတ်စားတွေဝတ်ဆင်ပြီးမကြောက်မနာသာဆဲဆိုအော်ဟစ်နေကြတဲ့သူတွေကိုတွေ့ရပါတယ်Texas ပြည်နယ် Austin နဲ့ Houston မြို့တွေ Now North Carolina ပြည်နယ် Durham South Carolina ပြည်နယ်က Laguna Beach နဲ့ Venice တို့အပါအဝင် American ပြည်ထောင်စုတော်ဝန်မှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်။သမ္မတ Donald Trump ကတော့ဒီဖြစ်ပျက်နဲ့ပတ်သက်ပြီးတော့ Twitter လူမှုကွန်ရက်မှာမှတ်ချက်ပေးပြောဆိုတာမှာတော့ရဲတပ်ဖွဲ့ကအခြေအနေကိုထိမ့်သိမ်းဆောင်ရွက်ခဲ့မှုကိုချီးကျူးပြောဆိုထားပါတယ်ခင်ဗျာ
။ Iran နိုင်ငံ Mosul မြို့နောက်ဖက်ကတယ်လဖာမြို့ကို Islamic အစွန်ရောက် IS အဖွဲ့ထံကနေပြန်လည်သိမ်းယူနိုင်ရေး Iran စစ်တပ်ကဒီကနေ့တနင်္ဂနွေနေ့မှာစစ်ဆင်ရေးစတင်ပါတယ်။ထိုးစစ်ဆင်တဲ့အကြောင်းရုပ်မြင်သံကြားကနေဝန်ကြီးချုပ် Haider al-Abadi ကြေညာတာမှာတော့မြို့ကိုသိမ်းယူထားသူတွေလက်နက်ချမလား၊ဒါမှမဟုတ်အသေးခံမလားဆိုပြီးတော့ပြောဆိုခဲ့ပါတယ်။တယ်လဖာမြို့ထဲမှာ IS စစ်သွေးကြ2000လောက်ရှိမယ်လို့အီရန်နဲ့အမေရိကန်စစ်တပ်တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။မြေပြင်တိုက်ပွဲတွေမစခင်မှာညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းထိုးစစ်အရှိန်ကိုမြှင့်လိုက်တာကြောင့်ထောင်နဲ့ချီတဲ့အရက်သားတွေထွက်ပြေးကြရပါတယ်။မ မိုးဆူးမြို့ကိုလွတ်မြောက်ကြောင်းပြီးခဲ့တဲ့ဇူလိုင်လကကြေညာခဲ့ပြီးတဲ့နောက်ပိုင်းတယ်လီဖာမြို့ဟာဆိုရဲ IS စစ်သွေးကြွတွေရဲ့အီရန်နိုင်ငံတွင်ကနောက်ဆုံးခြေခုပ်ယူထားတဲ့ဒေသတစ်ခုဖြစ်ပါတယ်။ရှီယာမွတ်စလင်တွေလူရဲအများပြားရှိတဲ့တယ်လီဖာမြို့တိုက်ပွဲမှာတော့ရှီယာပြည်သူစစ်တွေကအရေးပါတဲ့အခန်းကဏ္ဍကပါဝင်လာမယ်လို့ခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတယ်လီဖာမြို့ပြင်ကလေရင်ကွင်းကိုရှီယာပြည်သူစစ်တွေကသိမ်းပိုက်ခဲ့တာပါ။ဒါကြောင့်လဲရှီဟာရီဒေသခံဆွန်နီတွေနဲ့တက်မန်မျိုးနယ်စုတွေကြားဂိုင်းကနာဆွဲပဋိပက္ခတွေဖြစ်လာနိုင်ခြေရှိတဲ့အပေါ်မှာလဲစိုးရိမ်မှုတွေရှိနေပါတယ်ရှင်။
အမေရိကန်သမ္မတဒေါနယ်ထရမ့်အစိုးရရဲ့အာဖဂန်နစ္စတန်ဆိုင်ရာမဟာဗျူဟာအသစ်တရဖော်ထုတ်ဆောင်ရွက်တဲ့လုပ်ငန်းစဉ်အပေါ်အားအယားမှုရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်ဒစ်ကပြောဆိုပေမဲ့အသေးစိတ်ကိုတော့ပြောဆိုဖို့ငြင်းဆန်ခဲ့ပါတယ်။အင်မီရောကတရားဝင်မထုတ်ပြန်ခင်မှာတော့မူဝါဒနဲ့ပတ်သက်ပြီးမပြောဘူးလို့လည်းကာကွယ်ရေးဝန်ကြီးမက်ဒစ်ကပြောပါတယ်။16နှစ်သက်တမ်းရှိလာပြီဖြစ်တဲ့အာဖဂန်စစ်ပွဲကိုဘယ်လိုဖြေရှင်းမလဲဆိုတာကိုအစိုးရအဖွဲ့ကဆုံးဖြတ်ထားပြီလို့အမေရိကန်သမ္မတထရမ့်ကမနေ့စနေနေ့ကပြောဆိုခဲ့တာပါ။သမ္မတထရမ့်ဟာမာဗျူဟာရွေးချယ်ချမှတ်ဖို့အတွက်သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့သမ္မတရဲ့ကမ့်ဒေးဗစ်အနာယူပန်းပီစခန်းမှာတွေ့ဆုံပြီးတရက်အကြာသူက Twitter လူမှုကွန်ရက်ကနေပြောပါတယ်ဗိုလ်ချုပ်ကြီးတွေစစ်ဘက်ခေါင်းဆောင်တွေနဲ့ကမ့်ဒေးဗစ်မှာတွေ့ဆုံပြီးတော့အရေးကြီးတဲ့နေ့တစ်နေ့ကိုကုံလွန်စေခဲ့ပြီးတော့အာဖဂန်နစ္စတန်ကိစ္စအပါအဝင်ဆုံးဖြတ်ချက်တော်များများကိုချမှတ်ခဲ့တယ်လို့ Twitter ကနေသူကပြောခဲ့ပါတယ်ဒါပေမဲ့အသေးစိတ်ကိုတော့သူကပြောဆိုခြင်းမရှိပါဘူးမဟာဗျူဟာတစ်ကတောင်အာရှဒေသမှာအမေရိကန်ရဲ့အကျိုးစီးပွားတွေကိုကာကွယ်သွားမှာဖြစ်ပြီးတော့အသေးစိတ်ထုတ်ပြန်သွားဖို့ရှိတယ်လို့အင်မီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒက်စ်ကတောက်ကြနေမှာပြောခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းစီစဉ်ရဲ့တင်းကနေနေညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်တောင်ကိုရီးယားပူရက်စေဦးစီချုပ်အဖွဲ့ဥက္ကဋ္ဌအဖြစ်ဂျီယောင်ကျောင်ဒူးကိုဒီကနေ့တင်းကနေနေ့မှာကျန်းသစ်စာကျင်းဆိုပွဲကိုတော့သမ္မတမွန်ဂျေအင်တယောက်ခဲ့ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကနေနိုင်ငံကိုကာကွယ်သွားဖို့အတွက်သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုအသုံးပြုမယ်လို့ပြောဆိုခဲ့ပါတယ်
။북한핵과미사일에대한대응전력과자주국방능력을강화하기위해대통령이행사할수있는
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကနေစစ်ရေးအရာခုခံကာကွယ်မှုကိုပိုပြီးတော့တိုးမြင့်ဖို့နောက်နိုင်ငံရဲ့လွတ်လပ်တဲ့ကာကွယ်ရေးစွမ်းရည်ကိုပိုပြီးအားကောင်းစေဖို့အတွက်သမ္မတတဝက်အနေနဲ့တာဝန်နဲ့လုပ်ပိုင်ခွင့်အာဏာကိုအသုံးချဆောင်ရွက်မယ်လို့သမ္မတမွန်ဂျေအင်ပြောဆိုခဲ့တာပါ။ဒါ့အပြင်စစ်ပွဲကာလစစ်စင်ဆိုင်ရာထိန်းချုပ်ခွင့်ကိုတောင်ကိုရီးယားစစ်တပ်အနေနဲ့အမေရိကန်ထံကပြန်လည်ရယူရေးကိုသူ့အနေနဲ့ထောက်ခံတဲ့အကြောင်းလဲထပ်ပြီးအခိုင်အမာပြောဆိုသွားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့ဒုံးကျည်ချင်းချမှုတွေကိုတံပြန်ထိန်းညှိနိုင်မဲ့စီရေးစွန့်ရည်မျိုးတောင်ကိုရီးယားဘက်ကတိဆောက်လာနိုင်တဲ့အချိန်ထိစစ်ပွဲကာလစစ်စင်ဆိုင်ရာထိန်းချုပ်ခွင့်လွှဲပြောင်းပြေးဆိုင်ငံ့ထားဖို့2014ခုနှစ်မှာတောင်ကိုရီးယားနဲ့အမေရိကန်စစ်တပ်အကြီးအကဲတွေကြားသဘောတူညီထားတာဖြစ်ပါတယ်ရှင်
29ချိန်မြောက်ရှေ့တောင်အာရှဥစားပြိုင်ပွဲထိမှတ်ထုတ်ရတဲ့စာအုပ်မှာအင်ဒိုနီးရှားနိုင်ငံရဲ့အလံကိုမရည်ရွယ်ပဲပြောင်းပြန်ထားပြီးပုံနှိပ်ခဲ့တဲ့အပေါ်မှာမလေးရှားနိုင်ငံကအင်ဒိုနီးရှားကိုတောင်းပန်လိုက်ပါတယ်အင်ဒိုနီးရှားနိုင်ငံရဲ့အလံဟာအပေါ်အနီအောက်အဖြူနှစ်ယောင်ဆက်ထားတာဖြစ်ပြီးတော့အဲ့လိုမှပြီးပြောင်းပြန်ထားလိုက်တဲ့အတွက်ပိုလန်နိုင်ငံရဲ့အလံပုံစံနဲ့တူသွားပြီးဒီပေါ်မှာအင်ဒိုနီးရှားဘက်ကဒေါသထွက်ခဲ့တာဖြစ်ပါတယ်ဒီကိစ္စကြောင့်အင်ဒိုနီးရှားနိုင်ငံမှာလူသုံးများတဲ့ Twitter လူမှုကွန်ရက်ပေါ်မှာတော့ Shame on you Malaysia ဆိုပြီးတော့မလေးရှားနိုင်ငံကိုရှုတ်ချပြီးလူတော်များများကရေးကြသလိုမလေးရှားနိုင်ငံအနေနဲ့ဒီဖြစ်ရအတွက်အင်ဒိုနီးရှားကိုတောင်းပန်ရမယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလည်းတောင်းဆိုလိုက်ပါတယ်မလေးရှားနိုင်ငံရဲ့လူငယ်နဲ့အားကစားဝန်ကြီးကာရီဂျမာလူဒင်ကအင်ဒိုနီးရှားအကြောဝန်ကြီးအီမန်နာရာဝီကိုတနင်္ဂနွေနေ့ကတွေ့ဆုံပြီးတော့ကိုယ်တိုင်တောင်းပန်ခဲ့ပါတယ်။သူတို့နှစ်ဦးခေတ္တတွေ့ဆုံပြီးတဲ့နောက်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့နှစ်ဖက်လက်ဆွဲနှုတ်ဆက်ခဲ့ကြပြီးတော့စီကိန်းအင်ထိန်မှထုတ်ဝေတဲ့စာအုပ်ကိုပြန်ပြင်ပြီးအသစ်ပြန်ထုတ်ဝေသွားမှာဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာလူ23ဦးသေဆုံးခဲ့ရတဲ့ခီးသည်တင်ယထားတွဲချော်တိတ်မောက်ရမှုကိုရဲကစုံစမ်းစစ်ဆေးနေပါတယ်။ Uttar Pradesh ပြည်နယ်ကကာလင်ကာဥတ်ကဲလ်အမြန်ယထာကအနည်းဆုံးယထာရဲ6တွဲလောက်တွဲချော်တိတ်မှောက်ပြီးအချင်းချင်းတိုက်မိတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မတော်တဆမှုဖြစ်ရတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့မြေထာဌာနပြောခွင့်ရနီရတ်ရှမားကပြောပါတယ်။အပျက်စီးပုံချာကနေခီးတွေတွေကိုကဲထုတ်တာမှာရဲတွေနဲ့အတူဒေသခံတွေလည်းကူညီဆောင်ရွက်နေပါတယ်။ ဒဏ်ရာရသူအများစုကတော့အခြေအနေတည်တည်ငြိမ်ငြိမ်ရှိတယ်လို့လဲဒေတာဆိုင်ရာစီးရုံကဆရာဝန်တွေကပြောဆိုထားပါတယ်ရှင
်။တောင်အာဖရိကနိုင်ငံမှာကိုဟန်ပြမဲ့တူကိုကိုထီလက်ရောက်စော်ကားမှုနဲ့ဆွဲဆိုခံရတဲ့ဇင်ဘာဘွေသမ္မတကတော့ Chris Mugabe ဒီကနေ့တနင်္ဂနွေနေ့မှာတော့ဌာနေပြန်သွားပြီဖြစ်ကြောင်းနိုင်ငံပိုင်မီဒီယာကဖော်ပြပါတယ်။နိုင်ငံတွင်းကထွက်ခွာမသွားနိုင်ရေးအတွက်တောင်အာဖရိကနေဆက်တီမှာအနီရောင်အဆင့်3ပေးချက်ထုတ်ခံထားတဲ့ဇင်ဘာဘွေသမ္မတကတော့ကိုတောင်အာဖရိကနိုင်ငံကဆက်ဆံရေးဝန်ကြီးကဒီကနေ့တန်တမန်ကင်းလွတ်ခွင့်ပေးအပ်လိုက်တာပါသမ္မတကတော့ Chris Mugabe ကတော့ဒီကနေ့တနင်္ဂနွေနေ့မှာပဲခင်မုန်းဖြစ်သူအသက်63နှစ်အရွယ် Robert Mugabe နဲ့အတူ Air Zimbabwe လေနဲ့မြို့တော် Harare ကိုစိုက်ရောက်သွားပြီဖြစ်ပါတယ် Chris Mugabe ကသူမကိုတိုက်ခိုက်ခဲ့တယ်လို့ပြောဆိုတဲ့ Gabriella Engels ကပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကသူတွေ့ကြုံခဲ့ရတာတွေကိုအသေးစိတ်ရေးပြီး Twitter လူမှုကွန်ရက်မှာတင်ခဲ့သလိုမူဂဘီကသူ့ကိုရိုက်ခဲ့တာဆိုပြီးနှစ်ဖူးမှပေါက်ပြဲနေတဲ့ပုံကိုလည်းတပါတည်းတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington
The Voice of America The VOA နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရင်နိုင်တို့ပြောပြပေးကြတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ဒီကချင်ပြည်နယ်ကဆစ်ဆောင်ဒုက္ခသည်တွေကိုအကူအညီပေးရေးကိစ္စကိုအရင်ဆုံးတင်ပြပေးပါမယ်ကချင်ပြည်နယ်မိုးကောင်းမြို့မှာခိုးလုံနေကြတဲ့နမတီးဆစ်ပြေးဒုက္ခသည်တွေကိုသွားအကူအညီပေးနေတဲ့ရင်နှန်းတွေကိုတပ်ဘက်ကဟန်တာဖမ်းဆီးထားတဲ့အရေးကူညီဖြည့်ရှင်ပေးဖို့မြစ်ကြီးနာကချင်ပြည်နယ်အစိုးရကိုသွားရောက်ဆွေးနွေးတောင်းဆိုမယ်လို့ဒုက္ခသည်အရေးကူညီပေးသူတွေကပြောပါတယ်။ဖားကန့်မြစ်ကြီးနာလန်ဂျာကာမိုင်းဂိတ်မှာဒုက္ခသည်တွေအတွက်စာနာရိတ်ခါနဲ့အကူအညီတွေတင်ဆောင်လာတဲ့ကားတွေတားဆီးခံလိုက်ရတာဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကစလို့ကချင်ပြည်နယ်မိုးကောင်းမြို့နယ်နမတီးမြို့ကစုံကျေးရွာအနီးမှာမြမစစ်တပ်နဲ့ကချင်လူမျိုးရေးတပ် KIA တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသားတချို့ဖမ်းဆီးခံရသလိုထောင်ချီတဲ့ရွာသားတွေဟာလည်းထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပါတယ်အဲ့ဒီလိုမျိုးတိမ်းရှောင်လာရတဲ့စစ်ပြေးစစ်ချောင်းဒုက္ခသည်တွေကိုနမတီးမြို့မှာဒေသခံရဲမီရဲဖားတွေဘာသာရေးအသင်းအဖွဲ့တွေလူမှုအဖွဲ့အစည်းတွေကကူညီကယ်ဆယ်စောင့်ရှောက်ပေးထားသလိုဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုလည်းစေတနာရှင်တွေရဲ့လှူဒါန်းမှုတွေနဲ့လူမှုအဖွဲ့စီတွေကကယ်ဆယ်ရေးကားတွေနဲ့ကုညီကယ်ဆယ်ရေးပစ္စည်းတွေကိုတွားရောက်ပေးဖို့လှူဒါန်းနေကြတာဖြစ်ပါတယ်ဒီလိုအခြေအနေမှာပြီးခဲ့တဲ့ရက်ပိုင်းကကချင်ပြည်နယ်နမတီးစစ်ရှောင်းဒုက္ခသည်စခန်းကိုဖားကန့်ဘက်ကနေပြီးတော့စစ်ပြေးဒုက္ခသည်တွေအတွက်ကယ်ဆယ်ရေးပစ္စည်းတွေတင်ဆောင်လာတဲ့ကားတွေကိုကာမိုင်းဂိတ်မှာတပ်ဖက်ကနေတားဆီးခဲ့တဲ့အခြေအနေကိုတော့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးလာမောင်လာထောင်ကရှင်းပြပါတယ
်ကာမိုင်းကျမ်းမှာဒီလောကလမ်းခွဲဆိုတဲ့နေရာရှိတယ်အဲ့မှာသူ့ပေါင်းဂိတ်အဲ့မှာရောက်တဲ့အခါကျတော့ကျွန်တော်တို့ရဲတွေကလည်းဟိုတွားခိုင်းလိုက်ပြီကျွန်တော်ပတ်စပိလိုက်ကကျွန်တော်လည်းဖြတ်သွားလိုက်ဒါပေမဲ့နောက်ဆုံးမှကျွန်တော်ကားစီးတန်းနေတာအဲ့ဒါကိုတားပလိုက်တယ်သူကတားလိုက်ပြီးတော့ကျွန်တော်ဖြတ်သွားတဲ့ကားခွန်စီးကိုပြန်ပြီးခောက်ခိုင်းတာအဲ့ခါကျတော့ကျွန်တော်အဲ့ခွန်စီးကဒိတ်ကနေဆက်နမိုင်လောက်သွားပြီးပြီလဝရွာအနီးရောက်ပြီးပြီကျွန်တော်ချမင်းစားဖို့လုံနေတဲ့ခါမှခဏသူတို့ဖမ်းထားတဲ့ကားရဲ့ဒရိုက်ဘာပြန်ပြီးကျွန်တော်ဖုန်းပြန်ခေါ်တယ်ဟိုတက်ကပြန်ခောက်ဖို့ပြောနေလို့အများဆုံးခောက်လာခဲ့ပါဆိုပြီးကျွန်တော်ပြန်ပြီးဖုန်းနဲ့ဆက်လာလို့ကျွန်တော်အားလုံးကပြန်ပြီးခောက်လာတာသူကအကြာကြီးသူကအဲ့လိုမှတားလိုက်ရောသူကညနေပိုင်း၄နာရီလောက်ခါကျတော့ပါပြန်လို့လဲဆိုတော့မင်းတို့ဝီတောက်၄စီးရှာလာတဲ့အဲ့ဝီတောက်၄စီးကိုကျွန်တော်ဖမ်းလိုက်ပြီးအဲ့လိုပြန်ပြောလာအဲ့မှာကျွန်တော်အဲ့ညသွင်းချင်းပေါ့လေကျွန်တော်အဲ့မှာဟို yes ကမှ revelation ဒါပေမဲ့မရအောင်အဲ့တက်လာအဲ့ကလည်းစလာတာ
အခုလိုမျိုးဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီပစ္စည်းတွေတွားရောက်ကူညီမဲ့ရင်းနှန်းတွေကကယ်ဆယ်ရေးပစ္စည်းတွေအပြစ်တင်ထားတဲ့ရင်းတချို့ကိုလိုင်စင်မဲ့ကားဖြစ်နေဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်ပြီးပြည်내ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံညှိနှိုင်းမှုကချင်ပြည်내မြစ်ကြီးနားမြို့ကိုတွားရောက်ဖို့စီစဉ်နေတယ်လို့လည်းဦးလာမောင်လာတောင်ကရှင်းပြပါတယ
်အဲ့ကိစ္စကအခုဒီမြစ်ကြီးနားပြည်내ဒုရဲမှုပေါ့လေသူကလည်းမနေ့ကဆင်းလာပြီးတော့သူနဲ့ဟိုဆွေးနွေးရအောင်ဆိုပြီးကျွန်တော်သွားဆွေးနွေးပါတယ်။သူနှစ်ဖက်ဆွေးနွေးတဲ့ခါကျတော့အခုကားကိုကျတော့သူကဟိုဥပဒေရတရားစွဲထားလိုက်ပေါ့။ပြက်တနာကိုပြည်နယ်မှာသွားရှင်းပေါ့။ဆိုတော့အခုကျွန်တော်လည်းပြည်နယ်မှာသွားရှင်းဖို့အတွက်လုပ်နေပါတယ်။နောက်တစ်ခုကအဲ့ဒီအဲ့ကားပေါ်မှာပါလာတဲ့ပစ္စည်းလည်းကျွန်တော်မယူတော့ဘူး။မယူတော့ဆိုတော့ကျွန်တော်အဲ့ပစ္စည်းကိုသွားပို့ရင်တန်းလန်းနဲ့သူကဟိုတားဆီးတဲ့အတွက်အဲ့ပစ္စည်းမှာကားထဲမှာတစ်ခါတည်းထည့်ထားမှာပါ။ဆိုတော့အခုကျွန်တော်အခုမကျင်းသာသွားဖို့လုပ်နေပါတယ်။ကျွန်တော်တို့ကားကြီးပြန်ပွက်ပြီးဖမ်းထားတဲ့အတွက်ကျွန်တော်အဲ့ဒါတွေသွားပြီးတော့နဲ့ရေးသွားဆိုမှာပေါ့ဗျာ
ထောင်ချီတဲ့စစ်ပြေးဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲတွေကိုအလှူရှင်တွေနဲ့လူမှုဖွဲ့စည်းတွေဘက်ကဝိုင်းဝန်းကူညီနေကြတဲ့အချိန်အခုလိုကြုံတွေ့ရတဲ့အခက်အခဲနဲ့ပတ်သက်ပြီးနိုင်ငံတော်တမရနိုင်ငံတော်တိုင်ပင်ခံနဲ့ပြည်ထောင်စုအစိုးရပြည်내အစိုးရတာဝန်ရှိသူတွေဘက်ကအလေးအနက်ထားဖြေရှင်းပေးဖို့ကိုလည်းဒုက္ခသည်တွေအရေးကူညီပေးနေတဲ့ဥဆောင်ချက်ကပြောပါတယ်
ကျွန်တော်တို့တောင်းဆိုချင်တာကတော့ဒီနိုင်ငံတော်အစိုးရအနေနဲ့ရောကျွန်တော်တို့ပြည်내အစိုးရအနေနဲ့ပေါ့နော်နောက်နောက်ပေါ့နော်ကျွန်တော်ဒါမျိုးတွေက
ကျွန်တော်တို့တောင်းဆိုချင်တာကတော့နောက်နောက်လွတ်လွတ်လပ်လပ်ပေါ့ဒီဒုက္ခတွေခံနေကိုကျွန်တော်တို့ကိုယ်ညီပေးတဲ့လမ်းကြောင်းပေါ်မှာကျွန်တော်တို့လွတ်လွတ်လပ်ပေးနိုင်ဖို့အတွက်ကျွန်တော်တို့တောင်းဆိုချင်ပါတယ်တော့ဒုက္ခတွေကြတော့သူတို့အသာတောက်တွေရစ်ခါတွေကြတော့သူတို့ဘယ်ပုံလိုမှုတော့ပဲရှိပါမလဲသူအနေထိုက်တော့တအားခက်ခဲမှုတွေရှိတယ်လို့ပြောတယ်သူတို့ရေကြက်လက်မှုတွေရှိတယ်လေအဲကဲမှာက
မြန်မာလူလဲဤတပိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အုံပြန်လည်ဆောက်လုပ်ရေးဟာလူလူကရွေးချယ်တဲ့ energy အစိုးရလက်ထက်မှာပိုပြီးတော့ကျေလောင်လာပါတယ်။ဖြစ်စည်းခံရတဲ့တက္ကသအဆောက်အုံမြေနေရာမှာသမဂ္ဂအဆောက်အုံဆောက်လုပ်ဖို့အတွက်ရောင်းတဲ့အစိုးရကကြိုးပမ်းခဲ့တဲ့အပေါ်မှာဝေဖန်မှုတွေအကြီးအကျယ်ပေါ်ထွက်ခဲ့ပြီးတော့အခုတော့ဒီသမဂ္ဂမြေနေရာကိစ္စကိုသမဂ္ဂမျိုးဆက်တွေကြားမှာဆွေးနွေးတိုင်ပင်နေကြပါပြီ။တပိုင်းဝင်သမဂ္ဂမြေနေရာဟောင်းနဲ့ပတ်သက်လို့သရရှင်တွေရဲ့အမြင်ကရောဘယ်လိုရှိပါလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲအဒီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမြင်းများလူတွေ VOE ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOE ကခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်စွန်းနေမြင်းမြန်ကြမဲ့တော်ရရှင်တွေကိုကြိုဆိုပါရခင
်ဗျ။အင်္ဂါနေ့ညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုဆက်လက်ပြီးတော့တွေ့ဆုံမြင်းမြန်ခန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်ရှင်။မြန်မာနိုင်ငံပြုပြင်ပြောင်းလဲရေး80တိုးနိုင်ဖို့အတွက်အဓိကနိုင်ငံရေးဇက်ကောင်တွေဖြစ်တဲ့စစ်ဘက်နဲ့အရက်သားအစိုးရတို့ကြားအပေးအယူဟာညီတူညီမျှဖြစ်နေဖို့လိုအပ်တယ်လို့ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာသံအမတ်ကြီးရိုလန်ကိုဗီယာကပြောကြားလိုက်ပါတယ်။မြန်မာနဲ့ EU သံတမန်ရေးကူးသန်းဆက်ဆံမှုအပြည့်အဝစတင်တဲ့2023ခုနှစ်ကတည်းကပထမဦးဆုံး EU ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာသံအမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မစ္စတာကိုဗီယာဟာဒီလကုန်မှာသူ့ရဲ့၄နှစ်တာတာဝန်ကြိမ်ကုန်ဆုံးတော့မှာဖြစ်ပါတယ်။သူမြန်မာနိုင်ငံကနေပြန်လည်မထွက်ခွာခင်မှာ VOA ကဒေါ်ခင်မြို့သက်တွေ့ဆုံမြင်မြန်ထားတာကိုနားဆင်ကြရအောင်ပါရှင
်။အခုလို VOA ကိုမြင်မြန်ခွင့်ပြုတဲ့အတွက်တမတ်ကြီးကိုကျေးဇူးတင်ပါတယ်။ EU ကမြန်မာနိုင်ငံမှာတန်ဖွဲ့ကို2023ခုနှစ်မှာတရားဝင်စဖွင့်ခဲ့တော့တမတ်ကြီးကပထမဆုံးတမတ်ဖြစ်နေတာဝန်ယူခဲ့တာပါ။ဆိုတော့ဒီ၄နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းကိုယ်တိုင်မြင်တွေ့ရတဲ့မြန်မာနိုင်ငံအကူပြောင်းကာလရဲ့အနေအထားနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးဘယ်လိုမြင်ပါသလဲရှင
်။အခုလို VOA ရဲ့တွေ့ဆုံမြင်မြန်ခန်းမှာပါဝင်ခွင့်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်။တကယ်တော့ဒီမေကွန်းဟာအလွန်ပဲကြေပြန့်ပါတယ
်။ It is a daunting task.
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းချိန်မှာတွေ့ကြုံရတဲ့စိန်ခေါ်မှုတွေဟာကြီးမားကျယ်ပြန့်ပြီးတော့နှက်ရှိုင်းလာတဲ့အတွက်ဖြည့်ရှင်းဖို့ရာတိတ်ကိုခက်ခဲတာကိုတွေ့ရပါတယ်။ကျွန်တော် EU တမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့၄နှစ်တာကာလကိုပြန်ကြည့်ရင်မြန်မာနိုင်ငံမှာနိုင်ငံရေးကစပြီးတော့ပြုပြင်ပြောင်းလဲဖို့လုပ်နေတာအတော့ကိုချီးကျူးဖို့ကောင်းပါတယ်။အတိတ်မျက်နှာစာကိုလှန်ပစ်ပြီးတော့နိုင်ငံအသစ်ဖြစ်လာဖို့ဖြည်းဖြည်းနဲ့မှန်မှန်တည်ဆောက်နေတာတွေ့ရပြီးတော့ဒါတကယ်ကိုကြီးမားတဲ့လုပ်ရပါ။ဒါကိုကျွန်တော်တို့ EU ကပံ့ပိုးပေးနေတာနဲ့တစ်ချိန်တည်းမှာပဲချိန်နဲ့အမျှလုတ်ကန်ဆောင်ရွက်နေတာတွေကိုတွေ့လို့လေးစားမိပါတယ်။အထူးသဖြင့်ပြီးခဲ့တဲ့နှစ်တွေအတွင်းလုတ်ဆောင်ခဲ့တာတွေကိုပါ။တခုကမြန်မာနဲ့ EU ဟာအခြေအနေအတော်တူပါတယ်။ EU ထဲမှာလည်းအကူအပြောင်းကာလကိုဖြတ်သန်းနေရတဲ့နိုင်ငံတွေရှိပါတယ်။ဒါကြောင့်ကျွန်တော်တို့ဟာမြန်မာနိုင်ငံနဲ့ပတ်သက်ရင်လေးစားမှုနဲ့ပြည်သူ့ဘောဆောင်တဲ့ချင်းကပ်မှုမျိုးကိုပဲအမြဲလုတ်ဆောင်ပါမယ်
။ကျွန်မသတိထားမိတာတခုကိုပြောရရင် Righteous သတင်းဆောင်ပါတခုထဲမှာတမ္မတ်ကြီးရဲ့ပြောဆိုချက်တွေကိုကိုးကားထားတာတွေ့ရပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ YBS အတွက်ဘတ်ကားအစီး2000ဝယ်တဲ့ကိစ္စ ွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ဝေဖန်မှုတွေတာမတ်ကြီးကစီဝါကူတန်းဝန်ကြီးဦးတန်းမြင့်ကိုပုံကိုရေးအရာပေးတဲ့စာထဲမှာလူလူအတွက်လောက်ကင်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးမြင်သာထင်သာမရှိတာကိုပြောထားတယ်ဆိုတာတွေနဲ့ပတ်သက်ပြီးသိပြရစေ
Well, first, as you say, this was a private letter from the European Union and...
ဟုတ်ကဲ့ပါပထမဆုံးပြောချင်တာကဒီစာဟာကျွန်တော်ပြောသလိုပုံကိုရေးရပေးတဲ့စာပါ EU နိုင်ငံတွေအားလုံးရဲ့တာမတ်ကြီးတွေနဲ့ EU ကမြန်မာနိုင်ငံရဲ့စီးပွားကူတန်းရေးဝန်ကြီးကိုပေးတဲ့စာပါဒါဟာဝေဖန်ပြစ်တင်တဲ့စာမဟုတ်ပါဘူးမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ကုန်သွယ်ရေးမူဝါဒဆိုင်ရာတွေကိုချမှတ်တဲ့နေရာမှာတိုးတက်လာစေဖို့ EU ကဘယ်လိုအကူအညီမျိုးကိုပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဝန်ကြီးနဲ့အစည်းအဝေးတွေအချင်းချင်းထိုင်ခဲ့ကြတော့ပါဆွေးနွေးမှုတွေမှာ EU ကပေးတဲ့အကြံဉာဏ်တွေနဲ့ပတ်သက်ပြီးတော့အတိအကျဖြစ်စေချင်လို့စာနဲ့ရေးပေးဖို့ဝန်ကြီးကပန်ကြားခဲ့တဲ့အတွက်အခုလိုစာနဲ့ရေးပြီးတော့ပေးခဲ့တာဖြစ်ပါတယ်။ဒီစာကဝေဖန်တဲ့စာမဟုတ်ပါဘူး။အကြံပေးတဲ့စာပါ။ခင်ဗျားပြောသလိုဒီထဲမှာပွင့်လင်းမြင်သာမှုပါပါတယ်။လူထုအတွက်လုတ်ကင်တဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဈေးပြန်စနစ်နဲ့လှုပ်ဆောင်တဲ့နေရာမှာထင်သာမြင်သာရှိဖို့လိုပါတယ်။ဒါနဲ့ပတ်သက်တဲ့ဥပဒေလှုပ်ထုံးလုပ်နည်းတွေဟာနိုင်ငံတကာစံနဲ့ညီဖို့လိုပါတယ်။ဒါတွေမကပါဘူး။ပေးပို့တဲ့စာထဲမှာကဏ္ဍမျိုးစုံပါဝင်ပါတယ်။စက်မှုလုပ်ငန်းတွေ၊အောက်ခွန်ဌာနနဲ့ဝင်ငွေခွန်ဌာနလုပ်ငန်းတွေ၊ကုမ္ပဏီတွေအပြင်ညာနာမူပိုင်ခွင့်ဆိုင်ရာတွေအထိပါပါတယ်။တကယ်တော့ထင်သာမြင်သာရှိမှုဆိုင်ရာအခြေခံမှုတွေကိုတင်ပြထားတာပါ။ဒီဘတ်စကားကိစ္စကိုဥတီပြောတာမဟုတ်ပါဘူး။အခြေခံမှုကိုခြုံပြီးတော့ပြောထားတာပါ။ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံအတွက်မှန်ကန်တဲ့ဥပဒေတွေချမှတ်နိုင်ဖို့နိုင်ငံတကာစံနှုန်းတွေနဲ့ကိုက်တဲ့EU စံတွေကိုချပြတာဖြစ်ပါတ
ယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံခေါင်းဆောင်တွေနဲ့လူထုအတွက် EU ကဘယ်လိုအကြံဉာဏ်မျိုးများပေးချင်ပါသလဲ
။ကျွန်တော်တို့မြန်မာနိုင်ငံကိုလာတာအကြံပေးဖို့မဟုတ်ပါဘူး။ကျွန်တော်တို့ဟာမြန်မာခေါင်းဆောင်တွေနဲ့ပုံမှန်လေးလေးဆွေးနွေးပါတယ်။လှုပ်တင်တဲ့ idea တွေကိုပေးပါတယ်။ယူဖို့လှုပ်ဆောင်ဖို့ဆိုတာမြန်မာတွေကိုယ်တိုင်ဆုံးဖြတ်အောင်ပါ။မြန်မာဟာ EU နဲ့အတော်တူပါတယ်။လူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေတဲ့နိုင်ငံပါ။ဒါကြောင့်အခုလိုအသွင်မတူတဲ့သူတွေအတူနေနိုင်အောင်လှုပ်ဆောင်နေတဲ့ EU ရဲ့စံနမူနာကိုယူမယ်ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ဟာတိုးတက်ဖွံ့ဖြိုးလာနိုင်တယ်လို့ယုံကြည်ပါတယ
်။ So what you အခုလက်ရှိမြန်မာအစိုးရလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစစ်ပေါ်မှာသမ္မတကြီးကဘယ်လိုမြင်ပါသလဲရှင
်။ It's a very complex process. I have done many peace processes or conflict processes in my career.
ဒါဟာတိတ်ကိုရှုပ်ထွေးတဲ့လမ်းစဉ်မှာနေပေါင်းများစွာနိုင်ငံပေါင်းများစွာမှလုပ်ကင်ခဲ့တဲ့ကျွန်တော်ရဲ့လှုပ်သက်တလျှောက်မှာပြိပခါတွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတော်များများကိုကြုံခဲ့ပါဝင်ပတ်သက်ခဲ့ရပါတယ်။မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်ကအရှုပ်ထွေးဆုံးဆိုတာတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ပါဝင်ပတ်သက်နေတဲ့အဖွဲ့ကအတော်များသလိုတမိုင်းကြောင်းကလည်းအတော်ရှိပါတယ်။နောက်အချက်လက်အတော်များများကလည်းရှုပ်ထွေးမှုတွေရှိနေတာကြောင့်ပါ။ဒါကြောင့်အခုငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဦးစားပေးအနေနဲ့ဆက်ပြီးတော့လုပ်နေတာ၊ကိုင်နေတာကိုတွေ့ရတော့အတော်ကိုဝမ်းသာမိပါတယ်။လက်ရှိဆိုရကဒါကိုပထမဦးစားပေးအနေနဲ့လုပ်နေတာတွေအတွက် EU ကကြိုးစားပါတယ်။လိုအပ်တဲ့အကူအညီတွေကိုလည်းဆက်ပြီးတော့ပေးနေမှာပါ။ EU ကမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်နှစ်ပေါင်းများစွာအားပေးခဲ့တာပါ။နောက်တစ်ခုကျွန်တော်ကြိုးစားတာကစစ်ဖက်နဲ့အရတားအစိုးရတို့ကြားဆက်ဆံရေးကောင်းမွန်အောင်ကြိုးစားနေတဲ့အချက်ပါ။ဒါဟာတိတ်ကိုရည်ကြည့်ပါတယ်။ဒီနှစ်ခုဟာနိုင်ငံရေးဇက်ကောင်တွေပါ။နိုင်ငံတွေကိုကြည့်ရင်စစ်တပ်ကနိုင်ငံရဲ့အချုပ်အခြာအာဏာကိုမထိပါအောင်ကာကွယ်ကြတာဖြစ်ပေမဲ့လို့ဒီနိုင်ငံမှာတော့စစ်တပ်ကနိုင်ငံရေးကဏ္ဍမှာပါနေတာပါ။ဒါကြောင့်လဲအရတားအစိုးရကစစ်တပ်နဲ့ပူးပေါင်းနိုင်မဲ့နီလန်းတွေကိုရှာပြီးတော့ရပ်တည်နိုင်အောင်ကြိုးစားနေတာတွေ့ရပါတယ်။ဒါပေမဲ့အဲ့ဒီလိုလှုပ်တဲ့နေရာမှာတစ်ဖက်ကရှစ်တလန်းတိုးရင်နောက်တစ်ဖက်ကလည်းတလန်းတိုးဖို့လိုနေပါတယ်။အခုဆက်ဆံရေးကိုကြည့်ရင်အပေးယူလှုပ်တာညှိနှိုင်းလှုပ်ဆောင်တာတွေနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်စရာဖြစ်လာပါတယ်။တကယ်တော့ရှေ့ကိုတိုးနိုင်ဖို့ဆိုတာနှစ်ဖက်စလုံးမှာတာဝန်ရှိပါတယ်။
မြန်မာနိုင်ငံရှေ့ကိုဆက်ပြီးရှောက်ရမှာဒီချက်ကအဓိကအချက်လို့ထင်ပါတယ
်။It is one of the most difficult things, yes.
ထင်ပါတယ်တကယ်လည်းဟုတ်ပါတယ်။နှစ်ဖက်အပေးယူမြတ်တမှုရှိမှရှစ်ဆက်လမ်းနိုင်မှာပါ။ဒါဟာလုံနေတဲ့အလုပ်ကံတွေထဲမှာအခက်အခဲဆုံးတစ်ခုပါ။တကယ်တော့နိုင်ငံတစ်နိုင်ငံမှာစစ်ဖြစ်နေရင်ဒီနိုင်ငံရဲ့စီးပွားရေးဟာလည်းစစ်စီးပွားရေးပဲဖြစ်မှာပါ။ဒီလိုစစ်စီးပွားရေးဟာလည်းဘရောမှတိုင်းပြည်အတွက်အကျိုးစီးပွားဖြစ်မလာပါဘူး။နိုင်ငံအတွက်အကျိုးမဖြစ်သလိုလူထုအတွက်လည်းအကျိုးမဖြစ်တဲ့စီးပွားရေးပါ။လူတစုအတွက်ပဲအကျိုးဖြစ်စေလိုပါ။ဒီခါမှာဒီလူတစုဟာလည်းအကျိုးမျှရှိနေတာမို့လို့စစ်ပွဲတွေဆက်ရှိနေသည်ပြီးအဆင်ပြေနေပါလေ။ဒါကြောင့်ဒါမျိုးမဖြစ်အောင်လို့ငြိမ်းချမ်းရေးရဖို့လုပ်ရမှာပါ။ဒါကအချက်တစ်ချက်ပါ
။မြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းကာလစစ်ပွဲရေးအခြေအနေနဲ့ယင်းနှိမ့်နှံမှုဆိုင်ရာအနေအထားပေါ်မှာရောဘယ်လိုမြင်ပါသလဲ
။ပြီးခဲ့တဲ့တနှစ်တာကာလမှာအဲ့လမ်းကြောင်းကိုပြန်ပြီးတော့ကြည့်မယ်ဆိုရင်တိုးတက်လာတာကိုတိတိသားသားတွေ့ရပါလေ။စစ်ပွဲရေးလမ်းပွင့်လာတယ်လို့ပြောလို့ရတယ်လို့လွတ်လပ်လာပြီးတော့လွတ်တော်တွေကလည်းဥပဒေအတော်များများကိုပြန်လဲသုံးသပ်တာတွေတွေ့ရပါလေ။လှုပ်ရှားတွေအများကြီးရှိနေသေးပေမဲ့လည်းနိုင်ရှင်ပြောရရင်တိုးတက်လာတာကိုတွေ့ရပါတယ်။အားလုံးကိုခြုံပြောရင်တော့မြန်မာနိုင်ငံရဲ့စီးပွားရေးကအတော့ကူအလားအလာရှိနေတယ်လို့ကျွန်တော်ထင်ပါတယ်။အခွင့်အလမ်းရောအလားအလာပါကြီးကြီးမားမားရှိနေတာပါ
။ ရခိုင်ပြဿနာနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ပါသလဲ2012ခုနှစ်ကနေစခဲ့တာဖြစ်ပြီးတနေ့တခြားအခြေအနေကပိုးပြီးဆိုးလာတယ်လို့ဖြစ်နေတာပါဒီကိစ္စနဲ့ပတ်သက်ပြီးတမ်မတ်ကြီးရဲ့အမြင်ကိုသိပြရစီရှင
် Well Rakhine is yet another issue that adds to the magnitude of the challenges Myanmar
ရခိုင်ပြည်နာဟာကျွန်တော်တို့ပြောခဲ့ကြတဲ့ကြီးမားတဲ့စိန်ခေါ်မှုကြီးတူတဲကအခုထိမဖြေရှင်းနိုင်သေးတဲ့နောက်ပြဿနာတစ်ခုပါဒါဟာအတော်ဆိုးရင်ရတဲ့ပြဿနာကြီးတစ်ခုပါဒါဟာနိုင်ငံတကာကတင်ဆိုးရင်နေတာမဟုတ်ပါဘူးဒါဟာမြန်မာနိုင်ငံအစိတ်အပိုင်းတစ်ခုရဲ့တည်ငြိမ်အေးချမ်းမှုလုံခြုံမှုဆိုင်ရာပြဿနာမျိုးလို့မြန်မာနိုင်ငံကိုယ်တိုင်ကလည်းစိုးရိမ်နေတာပါ။စိတ်မကောင်းစရာကအခုလိုဖြစ်နေတဲ့တင်းမာမှုကဆက်ပြီးတော့ရှိနေတယ်လို့ပိုတိုးလာတဲ့အဖြစ်ပါ။ပြီးခဲ့တဲ့နှစ်အော်တိုဘာလထဲမှာနေကြားဆောင်စခန်းအတိုက်ခိုက်ခံရမှုကအခြေအနေတစ်တရက်ကိုဖန်ပြီးလိုက်တာပါ။ဒါဟာအာဏာပိုင်တွေအတိုက်ခိုက်ခံရတာမျိုးလို့ EU ကရှုံချပါတယ်။ဒါပေမဲ့အာဏာပိုင်တွေဘက်ကလက်တုံ့ပြန်တယ်ဆိုတဲ့သတင်းတွေထွက်နေတာအတွက်တော့တိတ်ကိုစိုးရိမ်မိပါတယ်။အခုလောလောဆယ်မှာဒုတိယသမ္မတဦးဆောင်တဲ့အဖွဲ့ကအစင်းခန်းစာထွက်လာပြီးဖြစ်ပြီးတော့အနာဂတ်အတွက်ဘာတွေလုပ်ဖို့လိုမယ်ဆိုတာကိုဆွေးနွေးဖို့ပန်ကြားထားပါတယ်။ဒါပေမဲ့မကြာခင်မှာတင်သွင်းမဲ့မစ္စတာကိုဗီအာနန်ရဲ့အစင်းခန်းစာကိုစောင့်ကြည့်ဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီမှာပြဿနာရဲ့အရင်းမြစ်ကိုဘယ်လိုဖြေရှာမယ်ဆိုတာတွေနဲ့အကြံပေးချက်တွေအများကြီးပါဝင်နိုင်လို့ပ
ါ I believe that one needs to do something about Rakhine.
အခုတတိထားမှာကအစွန်းရောက်မှုဟာအစွန်းရောက်သူတွေကိုဖိတ်ခေါ်တယ်လို့ဖြစ်နေတယ်ဆိုတာပါပဲတကယ်လို့လူတွေမှာမျှော်လင့်ချက်ကင်းမဲ့ပြီးတော့အနာဂတ်မရှိဘူးဆိုရင်အစွန်းရောက်လာနိုင်တယ်လို့တခြားအစွန်းရောက်တွေကိုလည်းဖိတ်ခေါ်တယ်လို့ဖြစ်တတ်ပါတယ်အခုချိန်ဟာဒါကိုထိန်းနိုင်သေးတဲ့အချိန်ပ
ါနောက်တစ်ခုကတော့နိုင်ငံခြားဆက်ဆံရေးအကြောင်းပါမြန်မာနိုင်ငံဟာ EU တို့ American နဲ့အနောက်နိုင်ငံတွေထက်တရုတ်နိုင်ငံကိုပိုပြီးမျက်နှာသာပေးတယ်လို့ထင်ပါသလားဒီလိုထင်နေဆိုရင်ဘလူးနီးနဲ့ချိန်ခွင်ရှာပြန်ပြီးညှိဖို့စဉ်းစားထားပါတယ
်ပြောရရင်မြန်မာနဲ့ဥရောပတမကကြားမှာခိုင်မာတဲ့မိတ်ဆွေဆက်ဆံမှုရှိနေတယ်လို့ကျွန်တော်ယုံကြည်ပါတယ်ကျွန်တော်ဒီနိုင်ငံရောက်လာချိန်မှာမြန်မာကအတူလက်တွဲလုပ်ကင်ခြင်းကြောင့်ပုံမှန်လင်းလင်းပြသခဲ့တာမဟုတ်လို့တကယ်ကိုလေးစားမိပါတယ်အမှန်ပြောရရင်ဒီလိုပုံစံမျိုးကိုကျွန်တော်လုံးဝမျှော်လင့်မထားပါဘူးဘာဖြစ်လို့လဲဆိုတော့ EU ကမြန်မာအပေါ်မှာအရေးယူတန်ခတ်မှုတွေရုပ်သိမ်းပြီးပြီးချင်းမှာပဲဒီကိုလာရတာမဟုတ်လို့ကျွန်တော်ကိုရန်သူတပွဲဆက်ဆံမယ်လို့ထင်ထားလို့ပါတကယ်တော့အရေးယူမှုတွေပထမဆုံးရုပ်သိမ်းပေးတဲ့ EU အဖြစ်မြန်မာကအတိအမှတ်ပြုခဲ့တာဖြစ်ပြီးတော့ EU ကလည်းအပြောင်းအလဲကိုယုံကြည်တာမို့လို့နိုင်ငံရေးရလှုပ်ဆောင်မှုအမြဲတမ်းတောင်းအားပေးခဲ့တာပါ။တစ်ချိန်တည်းမှာပဲဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ဒီနိုင်ငံတွေမှာရှိတဲ့လုပ်ငန်းရှင်တွေကိုမြန်မာနဲ့ဆက်ဆံမှုတိုးလုပ်ဖို့လမ်းဖွင့်ပေးခဲ့ပါတယ်။ဒါပေမဲ့ EU ကအဝေးမှာရှိနေတာဖြစ်ပြီးတော့မြန်မာကသူ့ပတ်ဝန်းကျင်မှာရှိတဲ့နိုင်ငံတွေနဲ့ပူပြီးတော့ဆက်ဆံရတာသဘာဝကျပါတယ်။ဒါကြောင့် EU အနေနဲ့ဘာချင်းခွင်ရှာမှညှိနေစရာမလိုပါဘူး။မြန်မာကသူကြိုက်တဲ့သူရွေးခွင့်ရှိပါတယ်။ဒါပေမဲ့ဥရောပနဲ့အနောက်နိုင်ငံတွေကနိုင်ငံရေးရအစံတန်ဖိုးတချို့ကိုစောင့်ခြင်းပေးနေပါတယ်။မြန်မာလူထုကလည်းသူတို့စံတာအမှန်ကို2015ရွေးကောက်ပွဲကနေပြခဲ့ကြတာပါ
။တမန်ကြီးကအခုတာဝန်ကုံဆုံးတော့မှာမဟုတ်မကြခင်မှာပဲမြန်မာနိုင်ငံကနေပြန်ပြီးသွားတော့မှာပါ။မြန်မာနိုင်ငံကိုဘယ်လိုများအမှတ်ရနိုင်မှာပါလဲ
။မြန်မာ
Look, I spent 4 years of my life here.
ဒီနိုင်ငံမှာကျွန်တော်၄နှစ်နေခဲ့ရတာပါ။နေရတဲ့ကာလကလည်းတကယ်ကိုအပြောင်းလဲကာလဖြစ်နေပါတယ်။ဒါအပြင်အပြောင်းလဲရဲ့အစပိုင်းအချိန်ဖြစ်နေတာမို့လို့ဒီလိုချိန်မျိုးမှာရှိနေခဲ့ရတဲ့အတွက်ဂုဏ်ယူမိသလိုမိတ်ဆွေအဖြစ်နဲ့တဆွမ်းတလောက်ကူညီတွေပေးနိုင်ခဲ့ပါတယ
်။ Back and I told him Myanmar lu myo go chi te.
So this is ဒီနိုင်ငံသားတွေကိုကျွန်တော်ချစ်တယ်။မြန်မာနိုင်ငံသားအလုံးကြီးပွားချမ်းသာပြီးတော့ကံကောင်းကြပါစေလို့ဆုတောင်းပေးပါတယ်။
အပစင်တင်ဆက်တဲ့တွဲဆုံမြင်မြန်ခံအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောရရှင်တို့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်။ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့မြန်မာပြည်မှပေးစာများအစီအစဉ်နဲ့အပစင်ခန္ဓာတွေကိုနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်နဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြမှာဖြစ်ပါတယ်။ဒါရွေမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြပါမယ်။မအေးတနာကျော်စီစဉ်တင်ဆက်ထားပါရရှင်။
ပါရှင် VOE ကိုရေးလာကြတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုဒ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်။သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းမေတ္တာဒေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့အရင် VOE ကိုစာရေးလာကြတဲ့သောရရှင်တွေရဲ့စာတို့လေးတွေနဲ့စကြပါမယ်။Facebook ပေါ်မှာရေးလာကြတဲ့တော်ရရှင်တချို့ရဲ့စာနဲ့စာပါမယ်။ Consent to ဆိုတဲ့တော်ရရှင်ကရေဒီယိုပဲနားထောင်ပြတာများပါတယ်တဲ့။ VOE ကို Facebook ကနေ live မသေးကြလို့ပါတဲ့။ VOE မိသားစုအားလုံးကျန်းမာချမ်းသာကြပါစေ။ကျေးဇူးတင်ပါတယ်လို့ပြောပါတယ်။ဟုတ်ကဲ့ပါ။ဘယ်ကပဲနားထောင် VOE အစီအစဉ်ကိုနားထောင်နေစို့လို့ကျေးဇူးအထူးပါနော်။ Radio ကဆိုရင်တော့လေဒီ line ကောင်းတဲ့နေရာတွေမှာတေချာနားထောင်လို့ရပါတယ် Facebook ကလည်းဒီအဲ့လိုအလားတူနီးလို့ပါပဲရှင်ဒီ Facebook Internet line ကောင်းတဲ့နေရာတွေမှာတော့တေချာနားထောင်လို့ရတာပါကျမတို့ဘက်ကတော့အစင်မြဲ Radio ကရောရုပ်မြင်သံကြားအစီအစဉ်ကိုလည်းရုပ်သံ line ကနောက်ပြီးတော့ Facebook ကအားလုံးကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်နှောင်ချိုးချိုးဆိုတဲ့သောရရှင်ကတော့ VOE လိုသတင်းဌာနရှိရာကောင်းပါတယ်တဲ့ဒါပေမဲ့မြန်မာပြည်တွင်းကပြဿနာတွေကိုပုံကြီးချဲ့ပြောတာတွေကမကောင်းပါဘူးတကယ်ကိုမှန်ကန်တဲ့အကြောင်းအရာတွေကိုမဆိုလိုပါဘူး။ရခိုင်ရင်းနဲ့ပတ်သက်ရင်လည်းတစ်ဖက်ဆောင်းပြီးတော့ပြောနေကြတာတွေကိုအဆုံးသတ်သင့်ပါတယ်ဆိုတော့ဆိုလာပါတယ်။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးရေးလာကြတဲ့ဟိုဘက်ဒီဘက်ကနေပြီးတော့ဒီသတင်းဌာနတွေကိုဆွဆွဲလာကြတဲ့စာတွေကတော့နေ့စဉ်နဲ့အမျှရရှိတာပါနော်။ကျမတို့လည်းထွက်ပေါ်လာတဲ့သတင်းကိုတော့သတင်းမှန်တိုင်းပဲတင်ပြပေးနေတာပါလို့ပဲအားမခံကြပါလေ။ကိုလေးဆိုတဲ့သောရရှင်ကတော့ VOE ကိုကြိုက်နေတတ်တာအမှန်ကိုအမှန်တိုင်းတင်ပြပေးတဲ့အတွက်ကြောင့်မှတမိုင်းချောင်းကောင်းအောင်လုပ်ကြပါသမိုင်းကြောင်းကောင်းနေထိုင်မှလည်းပြည်သူချစ်တဲ့အမတ်တွေဖြစ်လာပါလိမ့်မယ်တဲ့2020မှာအားလုံးသင်ငန်းစာယူနိုင်ကြပါစေဆိုပြီးတော့ပထမပိုင်းကတော့ VOE ကိုပြောထားပြီးတော့နောက်ပိုင်းမှာတော့ဒီမြန်မာနိုင်ငံကဥပဒေပြုအမတ်တွေကိုရည်ညွှန်းပြီးတော့ပြောဆိုထားပါတယ် VOE အစီအစဉ်ကိုနားဆင်ပြီးတော့ကျမတို့ဒီအစီအစဉ်ရဲ့အောက်ဖက်ဒီမှတ်ချက်ပေးရန်အကွက်မှာလာပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတဲ့အစားတွေကိုဒီနေ့ဟိုအားလုံးစုစည်းပြီးတော့ထုတ်လွှင့်ပေးခြင်းပါတယ်နော်ဇူလိုင်လမှာဖြစ်ပွားပြီးတော့မြန်မာနိုင်ငံကလူထုအကြမ်းမှလည်းအတော်လေးကိုရုတ်ရုတ်တဲတဲဖြစ်သွားစေတဲ့ကျန်းမာရေးစိုးရင်ထိတ်လန့်မှုကြီးတစ်ခုဖြစ်တဲ့ဒီ H1N1 တုတ်ကွေးနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ဒီသတင်းပေါ်မှာတုံ့ပြန်ရေးသားလာတာကတော့ကျွန်တော်တို့စီကနေပြီးတော့ဒီ H1N1 ရာသီပြောင်းတုတ်ကွေးဖြစ်တဲ့ဆူဆူချင်းပဲရာသမျှသတင်းတွေကိုတင်ပြပေးခဲ့ပါတယ
်ဒီလိုသတင်းတင်ဆက်မှုဟာကာကွယ်ရေးကုသရေးနဲ့ပညာပေးရေးအတွက်ပါအလွန်တန်ဖိုးကြီးတာမှုလူတိုင်းဖတ်ရှုနားဆင်သင့်တယ်လို့ယူဆမိပါတယ်
ကိုဝင်းမင်းတင်ဆက်ပေးတဲ့ H1N1 ရာသီပြောင်းတုတ်ကွေးရုတ်တရက်စတင်ဖြစ်ပွားမှုဆိုတဲ့သတင်းပေါ်မှာသောရရှင်တုံ့ပြန်ရေးလာပါတယ်ရှင်။အခုတော့သောရရှင်နေဒီ VOA မြန်မာပိုင်းကထုတ်လွှင့်တင်ဆက်ပေးတဲ့သတင်းဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တို့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာတာတွေကိုဖော်ပြပေးနေတာခဏနားပြီးတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါရစေနော်။ဒီတစ်ပတ်တော့ဒီ Billboard Hot 100 Billboard ရဲ့ Hot ဖြစ်ဆုံးတင်းနံပါတ်100ဆီမှာသတင်းပတ်အများကြီးနံပါတ်1နေရာကိုယူထားတဲ့သတင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်ဒီသတင်းကိုတစ်ခါလဲထုတ်လွှင့်ပေးပြီးသွားပါပြီ Despacito ဆိုတဲ့ဒီသတင်းကို Louis Fonsi နဲ့ Rapper Daddy Yankee တို့ကတီးဆိုပြီးတော့သူတို့ကမှ Justin Bieber ကအားဖြည့်ပြီးတော့တီးဆိုပေးထားတာဖြစ်ပါတယ်မေလ29ရက်နေ့သတင်းပတ်ကစပြီးတော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတေးတရာဆင်းမှာနံပါတ်1ချိတ်သွားပြီးတော့ဒီ Despacito တချင်းကအခုဩဂုတ်လ14ရက်နေ့မှာစတဲ့သတင်းပတ်အထိသတင်းပတ်ပေါင်း14ပတ်ဆက်တိုက် Billboard Hot အဖြစ်ဆုံးတေးတရာဆင်းမှာနံပါတ်1နေရာကိုဘယ်သူကမှမပေးဘဲနဲ့ယူထားတာပါတချင်းကောင်းစဉ်ကအင်္ဂလိပ်လိုဘာသာပြန်တော့ slowly နည်းနည်းလေးလို့အဓိပ္ပာယ်ရပါတယ်စပိန်ဘာသာနဲ့တည်ဆိုတဲ့ဒီတချင်းကို Puerto Rican Pop အဆိုတော့ Louis Fonsi ကတည်ဆိုထားတာဖြစ်ပြီးတော့ Puerto Rican rapper ဒယ်ရီယန်ကီနောက်ပြီးတော့ကနေဒါအဆိုတော့ဂျက်စတင်ဘီဘာတို့ပါဝင်ပြီးတော့အဖြစ်တည်ဆိုပေးထားတာပါ reggae ဂီတာပုံရတဲ့ pop သချင်းဖြစ်ပြီးတော့နိုင်ငံပေါင်း43နိုင်ငံမှာထိတ်ဆုံးရောက်တဲ့သချင်းဖြစ်ပါတယ်အဲ့တချင်ရဲ့ထူးခြားချက်ကတော့စပိန်ဘာသာစကားနဲ့အများဆုံးတည်ဆူထားတဲ့တချင်တပုတ်ဒီ1996ခုနှစ်နောက်ပိုင်း Billboard Hot 100အစီအမှပထမဦးဆုံးထိတ်ဆုံးရောက်တဲ့အဖြစ်ပါပဲ1996ခုနှစ်ကတော့စပိန်လိုတည်ဆူထားတဲ့ Margarita တချင်ကနံပါတ်1ကိုရောက်ခဲ့တာပါအဲ့ဒီနောက်ပိုင်းမှာအင်္ဂလိပ်တချင်တွေပဲနံပါတ်1ချိန်တာဖြစ်ပါတယ်နောက်ပြီးဒီတချင်ကအလွတ်တန်းဂီတပုံစံ Radio တချင်စီရဲမှာနားထောင်သူပေါင်း149သန်းနဲ့ပထမဦးဆုံးအချိန်ထိတ်ဆုံးရောက်တဲ့အင်္ဂလိပ်ဘာသာနဲ့မဟုတ်တဲ့တချင်လည်းဖြစ်ပါတယ်ရှင်ဒီလောက်နာမည်ကြီးနေတဲ့တချင်လေးကိုနောက်တစ်ခါပြန်ပြီးတော့နားထောင်ကြရအောင်ပါ Louis Fonsi rapper Daddy Yankee နဲ့နောက်ပြီးတော့ Justin Bieber အားဖြည့်ပြီးတော့တည်ဆူထားတဲ့ Despacito ဆိုတဲ့တချင်လေးကိုနားဆင်ကြည့်ပါအောင်နော် Come and move that in my direction So thankful for that it's such a blessing yeah Turn every situation into heaven yeah Oh, oh you are My sunrise on the darkest day Got me feeling some kind of way Make me wanna savor every moment Slowly, slowly You fit me, telling me love how you put it on Got the only key, know how to turn it on The way you nibble on my ear, the only words I wanna hear Baby, take it slow so we can last long Tú eres el imán y yo soy el metal Me voy acercando y voy armando el plan Solo con pensarlo se acelera el pulso Oh yeah Ya, ya me está gustando más de lo normal Todos mis sentidos van pidiendo más Esto hay que tomarlo sin ningún apuro Despacito Quiero respirar tu cuello despacito Deja que te diga cosas al oído Para que te acuerdes si no estás conmigo Despacito Quiero desnudarte a besos despacito Firmo las paredes de tu laberinto Y hacer de tu cuerpo todo un manuscrito Billboard Hot 100ဆုံးတင်းနံပါတ်100စီမှာသတင်းပတ်14ပတ်ဇက်တိုင် American စီထိတ်ဆုံးမှာနေရာယူထားတဲ့အင်္ဂလိပ်ဘာသာနဲ့တည်ဆူထားတာမဟုတ်တဲ့ Despacito ဆိုတဲ့တချင်ကိုနားဆင်ပြကြရတာပါ။နောက်ပိုင်းမှာတော့သောရရှင်တွေအတွက်ဒီသောရရှင်တွေသဘောကျမယ်။မြန်မာတချင်လေးတစ်ပုဒ်နဲ့မြေတားတေးလက်ဆောင်ပေးအောင်မှာဖြစ်ပါတယ်။အခုတော့သောရရှင်တွေကိုခုနကတော့ဒီ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဒီဆွေးနွေးတဲ့အကြောင်းအရာတွေတင်ပြတဲ့အကြောင်းအရာတွေပေါ်မှာသောရရှင်တွေရဲ့ထင်မြင်ယူဆချက်တွေဒီဆွေးနွေးမေးမြန်းသူတွေရဲ့စကားသံတွေကိုပြန်ပြီးတော့သူတို့အမြင်နဲ့တုံ့ပြန်ထားတဲ့သောရရှင်တွေရဲ့ကိုယ်ပိုင်အမြင်တွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ဇူလိုင်လအကုန်ပိုင်းမှာတင်ဆက်ပေးသွားတဲ့မြန်မာပြည်သားဒေါ်လာဆိုတဲ့မေးမြန်းခန်းပေါ်မှာရေးလာတဲ့သောရရှင်တွေရဲ့အစားတွေလည်းရရှိပါတယ်။ဒါကတော့ကျွန်တော်တို့ဒီ VOA မြန်မာဌာနကအင်ကယ်ဦးကျော်စန်းသားဇူလိုင်လတုန်းကမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့ပြန်လာမှသူ့ရဲ့အတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့မြန်မာရေးဆွေးနွေးခဲ့မှာဒေါခင်ဆိုးဝင်းနဲ့ဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်။သောရရှင်ဆွေတင်းကဒီသတင်းပေါ်မှာပြောလာတာကတော့
ဦးကျော်စံသားရဲ့အမြင်နဲ့ဖြေကြားချက်တွေကကောင်းပါတယ်ပြည်သူတွေကိုယ်တိုင်အမြင်တွေပြောင်းပြီးကိုတက်နိုင်တဲ့ဘက်ကဝိုင်းလုံနိုင်မှကောင်းနိုင်မယ်လို့ထင်ပါတယ
်ဇူလိုင်လတုန်းကပဲတင်ဆက်ပေးသွားတဲ့နောက်ထပ်သတင်းတစ်ခုဖြစ်တဲ့တာဝန်သိတဲ့ယင်းနီမြုံနံမှုဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်လ29ရက်နေ့ကဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့ကိုဆန်းလွင်ကတော့မျှော်လင့်ချက်ရောင်ကြီးတန်းနေပါပြီလို့အခုလိုဆိုလာပါတယ်
ဒီတင်ပြတဲ့သတင်းဟာမှန်ကန်တာမို့လက်ခံကြရမှာပါမလဲမသိတိုးတက်လာမယ်လို့ယုံကြည်ပါရယ်အာယုံတက်တာကိုမြင်နေရပါပြီသေချာပေါက်နေထွက်တော့မှငင်းလို့မရဘူးဆိုတာနိုင်ငံသားအားလုံးသိစေချင်ပါတယ
်အငယ်ဦးအောင်ခင်တင်ဆက်ပေးသွားတဲ့တာဝန်သိရဲ့ယင်းနှမြုံနယ်မှုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသုံးသက်ချက်ပေါ်မှာဒီသောရရှင်ကဒီမျှော်လင့်ချက်ရောင်ကြီးတမ်းပါပြီလို့ရေးလာပါတယ်ရှင်သောရရှင်ရဲ့စာရီပြန်ကြားတာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြန်မာတိချစ်သောရရှင်တွေအတွက်ဒီကွယ်လွန်သွားတာ73နှစ်ပြည့်သွားခဲ့ပြီဖြစ်တဲ့ထူးဝင်တင်အမှတ်တရထူးဝင်တင်ရဲ့တချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်နော် ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်အထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ဒီကြမ်းတော့ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့မှာကွယ်လွန်သွားတာ73နှစ်ပြည့်သွားပြီဖြစ်တဲ့ကျမတို့အားလုံးသိပ်ပျော်ကြိုက်ကြတဲ့သူရင်တင်တေးလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါရနော်။ဩဂုတ်လ14ရက်နေ့တုန်းကတော့ဒီ Facebook စာမျက်နှာပေါ်မှာကိုသူရင်တင်ရဲ့ပြည်သက်ဒီတော်တော်များများပဲဒီသူဆုံးပါသွားတဲ့ပုံမှာသူ့ကိုဒီ7နှစ်ကျော်ခဲ့ပြီမဲ့သူ့ကိုအထူးအောက်မေ့သတိရနေစေဖြစ်ကြောင်းနောက်ပြီးတော့သူ့ရဲ့တခြင်းလေးတွေအမှတ်တရတီးဆိုတာမျိုးနောက်ပြီးတော့အခမ်းအနားလေးတွေကျင်းပတာမျိုးလုပ်ပြီးတော့အမှတ်တရစာလေးတွေလည်းရေးကြတဲ့သတင်းတွေတင်လာတာတွေ့ရပါတယ်။မော်လမြိုင် Daily ဆိုတဲ့သတင်းတူလေးမှာထွေးတဲ့ကွယ်လွန်ခြင်း73နှစ်ပြည့်အမှတ်တရမော်လမြိုင်မှာကျင်းပလို့ရေးထားပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့တေးရီတေးဆိုထွေးတဲ့အမှတ်တရဂုံပြူပွဲကိုမော်လမြိုင်တက္ကသိုလ်အနီးကအလင်းဆိုင်ကဖေးမှာဩဂုတ်လ14ရက်နေ့ကကျင်းပခဲ့တာပါတဲ့။ထွေးတဲ့ရဲ့တခြင်းတွေကိုလူငယ်တွေကတည်ဆူဂုံပြူခဲ့တယ်လို့ကြပြားတွေလည်းရွတ်ဖတ်လို့ဂုံပြူခဲ့ကြပါတယ်လို့ရေးထားပါတယ်။နောက်ပြီးတော့လင်းအာကာဆိုတဲ့ဒီသတင်းတောက်တယောက်ရဲ့စာမျက်နှာမှာတော့သူကလည်းကိုထွေးတဲ့ရဲ့ပြည့်တဲ့ဖြစ်ပုံရပါတယ်နော်။ကီတာနဲ့ဖျားနဲ့စကားပြောခြင်းနဲ့ဆိုရဲသူ့ရဲ့ဆောင်းမကိုနမေကျော်ဂျာနယ်တစ်စောင်ကဖော်ပြတဲ့အကြောင်းသူ့ရဲ့ post လေးမှာရေးထားတာလည်းတွေ့ရပါတယ်။အဲ့ဆောင်းမလေးလည်းဖတ်လိုက်ရပြီးတော့ထူးရင်တင်ကိုအထူးပဲပို့ပြီးတော့အောက်မေ့သတိရမိပါတယ်နော်။အားလုံးနဲ့ထပ်တူခန်းစားရမယ်လို့မျှော်လင့်ပါတယ်။ဒီတစ်ပတ်တော့ထူးရင်တင်ရဲ့ပထမဦးဆုံးအခွေဖြစ်တဲ့နာယီဘော်ကမြေကြီးဆင်များတွေကတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်။ကျမတို့ဒီဝိုင်းတော်သားကိုရန်နိုင်ရွေးပေးတာလည်းဖြစ်ပါတယ်။သူရွေးပေးတဲ့တချင်းလေးကလည်းဒီထူးရင်တင်ဆောင်းမကွယ်လွန်မှုကိုအားလုံးအောက်မေ့သတိရနေကြတာနဲ့တိုက်ဆိုင်လို့ကျမဒီတချင်းလေးကိုဒီထုတ်လွှင့်ပေးဖို့လဲဆုံးဖြတ်ခဲ့ဖြစ်ပါတယ်။ဝေးသွားတဲ့အခါဆိုတဲ့ထူးရင်တင်တည်ဆူထားတဲ့တချင်းလေးကိုအားလုံးနှစ်ချိုက်ခန်းစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
Nage bure te ka mya Pyan le ga ya yu go yam phe nai da de na Yin de ma Pyan dan dan Yin ya lai pa Yin khong dan we thwe sa Me aim ma pyo de me say ya ta ma We twa de ka Me na maWith you God, who don't God, do ya yet, you never know. We aim at ya day ma, day da me na pi da gabadi ku ma. We go day ka, do la na day ka.Song ye lila do re lo ni ja ya da Now ti ni ma Pyan twi ga Pyo shin ya ma Chin na du me nya na Sa la ni ye ma ye Chin de ma
Kwe lo na se su ni ta khu jaw twa bi so bi me ta chin ni ga a ti tai phit ni se Pi ye ta ye yin go thi sha se se ကိုလင်းအားကပြောသွားတဲ့စကားနဲ့ဆိုရင်တော့ဂီတနတ်ဖျားထူအိမ်တန်တယောက်ကောင်းမွန်တဲ့ပုံပွားမှာတည်ရှိနေပါစေလို့တောင်းဆုပြုပါရနော်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
ပါစင်တင်ဆက်ပေးတဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ရန်ကုန်မှာဒုစရိုက်မှုတွေပိုထူပြောလာနေပြီလားဆိုပြီးဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့မနက်၄:၀၀၃နာရီဝန်းကျင်လောက်ကစမ်းကြောင်းမြို့နယ်စမ်းကြောင်းလမ်းက GNG စတိုးဆိုင်ကိုလူငယ်တစုဝင်ပြီးဓားမြတိုက်ပါတယ်လူငယ်တွေလို့သိလိုက်ရတာကနောက်ပိုင်းအဲ့ဒီဆိုင်ရဲ့ CCTV ကင်မရာကိုရဲတပ်ဖွဲ့ကစစ်ဆေးပြီးနောက်သိရတာပါဩဂုတ်လ16ရက်နေ့မှာတော့အဲ့ဒီဓားမြတိုက်လူရဲမှုတရားခဏ်တွေဖမ်းဆီးရမိပါတယ်နောက်ဆက်တွဲအမှုတွေနဲ့တရားခဏ်တွေလည်းထပ်ပြီးဖမ်းဆီးရမိတယ်လို့ရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်အဲ့ဒီထုတ်ပြန်ချက်အရ GNG စတိုးဆိုင်၅ဆိုင်ဓားမြတိုက်ခံရတာကိုဖမ်းဆီးရမိတာပါလာလူပါပဲပြီးခဲ့တဲ့လပိုင်းကအငှားကားတစ်စီးကိုအသုံးပြုပြီးညဘက်တပြားလိုက်တိုက်တဲ့အဖွဲတစ်ဖွဲကိုမထင်မှတ်ပဲဖော်ထုတ်ဖမ်းဆီးနိုင်ခဲ့ပါသေးတယ်တရားခဏ်နေဖမ်းဆီးရမိပြီးနောက်အဲ့ဒီအဖွဲတွေကျူးလွန်ခဲ့တဲ့အမှုပေါင်း28မှုရှိတယ်ဆိုတာသိလာရပါတယ်ဒါတွေကိုကြည့်ရင်ရန်ကုန်မှာဖြစ်ပွားခဲ့တဲ့မှုခင်းကြီးအတွက်ဘလောက်တောင်များနေသလဲတခုခုမိလိုက်မှနောက်ဆက်တွဲအများကြီးကျူးလွန်ခဲ့တာတွေဖော်ထုတ်နိုင်တာကိုကြည့်ရင်ရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်ဘလောက်ကျဆင်းနေပြီလဲဆိုတာကိုလည်းမှန်းဆနိုင်ပါတယ်ရန်ကုန်မှာဒုစရိုက်မှုတွေပိုထူပြောလာနေပြီလားဒီအတွက်ဘာတွေလုပ်သင့်တယ်လဲဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ
် GNG စတိုးဆိုင်တွေဓားမြတိုက်လူရဲခံရမှုနဲ့ပတ်သက်ပြီးဓားမြတိုက်လူရဲသူတွေဟာမယန်းကုန်းမြို့နယ်မှာနေထိုင်သူတွေဖြစ်ကြပြီးအုပ်စုလိုက်ကားတစီအသုံးပြုကဓားမြတိုက်လူရဲမှုတွေကျူးလွန်ခဲ့ကြတယ်လို့သိရပါတယ်ပြစ်မှုကျူးလွန်ရမှာတယောက်ကပဝန်းကျင်အခြေအနေကိုစောင့်ကြည့်သတင်းပေးတယောက်ကအယောင်စည်းဝန်တန်းကိုဓာတ်နဲ့ထောက်ကြံသူတွေကအန်ဇဲတဲ့ကရောင်းရငွေတယ်လီဖုန်းငွေဖြည့်ကတ်တွေစိုင်းတွင်းရှိနေသူတွေရဲ့မိုဘိုင်းဖုန်းဝန်ထမ်းတွေရဲ့လက်ဝတ်လက်စားစတာတွေကိုလူရက်ခဲကြတာဖြစ်ပါတယ်အခုဓားမြှမှုတွေနဲ့ပတ်သက်လို့စုစုပေါင်း9ယောက်ဖမ်းဆီးထားပြီး2ယောက်ကလွတ်မြောက်နေစေလို့ဆိုပါတယ်အဲ့ဒီ2ယောက်ကိုဖမ်းဆီးရမိရင်နောက်ထပ်အမှုတွေလည်းထပ်ပြီးပေါ်ပေါက်ကောင်းပေါ်ပေါက်လာနိုင်ပါသေးတယ်ပြီးခဲ့တဲ့2019ခုနှစ်မေလ2ရက်နေ့တုန်းကလေရန်ကုန်တိုင်းမင်္ဂလာတို့မြို့နယ်ပြည်လန်းပေါ်မှာကားတစီးဓားမြအတိုက်ခံရပါသေးတယ်ဖြစ်စဉ်အချင်းကတော့အခုလိုပ
ါဘကိုးမြို့မှာနေထိုင်တဲ့အမျိုးသမီးကြီးတူဟာကိုရီးယားသွားမဲ့သူ့ရဲ့သားကိုမိသားစုဝင်တွေနဲ့အတူမင်္ဂလာတို့လေရင်ကွင်းကိုကိုပိုင်ကားနဲ့လိုက်ပို့ပါတယ်အပြန်ကားပေါ်ပါလာတဲ့ကလေးငယ်တယောက်အပေါ့သွားခြင်းနဲ့ဆိုလို့မင်္ဂလာတို့မြို့နယ်ပြည်လန်းမှာပေါ် BOC မှတ်တိုင်နားမှာလမ်းဘေးရပ်ပြီးအပေါ့သွားစီပါတယ်အဲဒီချိန်ကယ်လီနာအမျိုးသားအငှားရင်တစည်းသူတို့ကားရှိပိတ်ရကားပေါ်ပါတဲ့လူလေးယောက်ကအမျိုးသမီးကြီးကိုဓာတ်နဲ့ထောက်ပြီးပါလာတဲ့ပတ်ဆိုင်ရေးဆွဲကျူးငကတ်လက်စွပ်လက်ကင်ဖုံးစုစုပေါင်းတံမိုးကျသိန်း40ကျော်ဘူးအားလုံးကိုလူယူပြီးသူတို့ကားနဲ့ပဲပြန်ထွက်သွားပါတယ်အချိန်ကည9နာရီလောက်ပဲရှိပါသေးတယ်ဓားမြတိုက်ခံလိုက်ရတဲ့မိသားစုအနေနဲ့ဖြတ်သွားတဲ့ဘယ်ကားစီကမှအကူအညီရခဲ့ပုံမပေါ်ပါဘူးဒီလိုနဲ့ဘကိုးကအဲဒီမိသားစုဟာမင်္ဂလာတို့မြို့မရဲစခန်းမှာအမှုဖွင့်ပြီးပြန်သွားခဲ့ပါတယ်နောက်ထပ်တလားကျော်ကြာမှရဲတပ်ဖွဲ့ဟာအဲ့ဒီအမှုကိုမတော်တဆဖော်ထုတ်နိုင်ခဲ့ပြီးတရားခဏ်တွေကိုဖမ်းမိခဲ့ပါတယ်
အမှု
ဖမ်းမိပုံကခုလိုပါဇွန်လဇန်မှာရန်ကုန်တိုင်းရွှေပြည်သာမြို့နယ်လော်ကားနယ်မြေမှာအပြင်းထန်နာကျင်စေမှုလူရဲမှုနဲ့တက်ထွေးခေါ်တိုက်မောင်းခေါ်အသေးလေးလို့ခေါ်တဲ့လူဆိုးတယောက်ကိုဖမ်းဆီးရမိပါတယ်သူ့ကိုလော်ကားနယ်မြေရဲစခန်းမှာချုပ်ထားပြီးအမှုကိုစစ်ဆေးရင်းစစ်ဆေးရင်းနဲ့မေလ2ရက်နေ့ကပြည်လမ်းမှာကားတစ်စီးကိုဓမြတိုက်တဲ့အထဲသူပါတယ်ဆိုတာကိုမတော်တဆဝန်ခံမိရကနေနောက်ထပ်ဂွင်းဆက်တရားခံတွေကိုဖမ်းမိခဲ့တာပါအဲ့ဒီဓမြအဖွဲ့မှာလူ၈ယောက်ပါဝင်ပြီးကယ်ဒီနာအမျိုးအစားအငှားတက္ကစီတစ်စီးကိုငှားပြီးလူရဲမှုဓမြမှုတွေကိုပုံမှန်အလုပ်လုပ်နေသလိုကျူးလွန်နေကြသူတွေပါကျူးလွန်သူတွေကိုဖမ်းဆီးပြီးရနောက်အဲ့ဒီအဖွဲ့ရဲ့ဝန်ခံချက်အရသူတို့ဟာ2016ခုနှစ်ဒီဇင်ဘာလလောက်ကတည်းကစပြီးကားတစ်စီးနဲ့လူရဲမှုဓမြမှုတွေကျူးလွန်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီအချိန်ကနေသူတို့အဖမ်းခံရတဲ့ဂျွန်လလည်းအထိရန်ကုန်တိုင်းရွှေပြည်သာလှိုင်သာယာတကုံမြို့တစ်စိတ်ကမ်းမြို့နယ်နဲ့မင်္ဂလာတုံမြို့နယ်တွေမှာလူရဲမှုဓမြမှုပေါင်း28မှုကိုကျူးလွန်ခဲ့တယ်လို့ဆိုပါတယ်ဒီအုပ်စုရဲ့ပြစ်မှုကျူးလွန်ပုံတွေကိုအသေးအချာလေ့လာစမ်းစစ်ကြည့်ရင်ကျူးလွန်သူများတာလူရဲဓမြတိုက်ခံရတဲ့သူများတာလူရဲ့ဓမြတိုက်လို့ရတဲ့ပစ္စည်းတွေကလည်းများပြားပြီးပြန်ရောင်းချတဲ့နေရာတွေကလည်းအနှံ့အပြားဖြစ်နေမှာအသေးချပါပဲပြောရရင်အစရိအများကြီးထွက်နေတဲ့မှုကွင်းတွေလို့ပြောရင်ရနိုင်ပါတယ်ဒါပေမဲ့တကယ်ပြဿနာကြီးကအဲ့ဒီအမှုတွဲကြီးကိုရဲတပ်ဖွဲ့ကဝရိယစိုက်ထုတ်ပြီးအသေးချဖော်ထုတ်နိုင်ခြင်းမရှိခဲ့တာပါပဲတကယ်လို့သာအဲ့ဒီတဲကတယောက်လော်ကားမှာသူ့ဘာသာသူတီးတဲ့အကျန်းဖက်လူရဲမှုမကျူးလွန်ခဲ့ရင်ကျူးလွန်ပေမဲ့ရဲကဖမ်းမမိခဲ့ရင်ဖမ်းမိတဲ့အချိန်ပြည်လန်းမှာကားနဲ့ဓမြတိုက်တာကိုဝင်းမခံခဲ့ရင်အခုအမှုဒွဲကြီးတစ်ခုလုံးဖမ်းမိသေးမှာမဟုတ်ပဲဓမြအဖွဲ့ဟာဆက်ပြီးဓမြတိုက်လူရဲနေအုံးမှာဖြစ်လို့ပါပဲ
ဒါရီယာရန်ကုန်မှာကျူးလွန်တဲ့ဒုစရိုက်မှုတွေတဲကအုပ်စုနှစ်စုကျူးလွန်ခဲ့တာလောက်ပဲဖြစ်ပြီးတခြားမှုတွေအများအများရှိနေသေးတယ်လို့မဖော်ထုတ်နိုင်သေးတဲ့အမှုတွေလည်းအများကြီးရှိနေပါသေးတယ်အမှုတော်များများပြည်သူတွေကမတိုင်ကြလို့စည်ရင်းမှုဝင်တာတွေလည်းမနှဲမနှောပါဒါတွေကိုကြည့်ရင်ရန်ကုန်မှာဒုစရိုက်မှုတွေထူပြောလာတာငြင်းလို့မရနိုင်ပါဘူးဒီအတွက်လူတွေပြစ်မှုကျွလွန်လာရတဲ့ရေကန်မြေကန်ဖြစ်တဲ့အလုတ်ကန်ရှားပါမှုဆင်းရဲမွဲတေမှုစတဲ့ပြဿနာတွေကိုဖြေရှင်းပေးရမှာဖြစ်တယ်လို့ရဲတပ်ဖွဲ့စွန့်ရေးကြဆင်းနေရင်ဝီရိယစိုက်ထုတ်မှုအားနည်းနေရင်လည်းမှုခင်းဖြစ်ပွားမှုတားဆီးကာကွယ်နိုင်မှာမဟုတ်တယ်လို့အားပေးအမြောက်ပြုတယ်လို့တောင်ဖြစ်နေပါဦးမယ်ဒါကြောင့်ရန်ကုန်မှာဒုစရိုက်မှုထူပြောလာတဲ့ပြဿနာကိုဖြေရှင်းနိုင်မှုအစိုးရကနေတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ပေးရမယ့်အပြင်ရဲတပ်ဖွဲ့ဘက်ကလည်းပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့လိုနေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်အလှပ်ပါ။ဒီတစ်ပတ်မှာတော့ပူကီမွန်ဂိုဂိမ်းနဲ့ပူကီမွန်ဇက်လန်တွဲတဲ့ကပီကာချူလေးအကောင့်100ကျော်လောက်ဟာဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမြို့မှာစီတန်းလှည့်လည်ခဲ့ကြပါတယ်။ပြင်သစ်အလွတ်ရေငုပ်သမားတစ်ယောက်ဟာရေထဲမှာလေဟုန်စီးသလိုမျိုးခြေထောက်နဲ့လက်ကိုနည်းနည်းပဲလှုပ်ရှားလို့ပြီးတော့အတောင်ပံပါတဲ့ရေငုပ်ဝတ်စုံတစ်မျိုးကိုတီထွင်ခဲ့ပါတယ်။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချမ်းနဲ့အတူတင်ပြပေးပါမယ်ရှင
်။ Pokemon Go Game နဲ့ Pokemon ဇာလန်တွဲတဲ့ကဇက်ကောင်လေးဖြစ်တဲ့ Pikachu လေးတွေအကောင့်100လောက်ဟာဂျပန်နိုင်ငံ Yokohama စိတ်ကမ်းမြို့ကစီတန်းလှည့်လည်ပွဲမှာပါဝင်ဆင်နွှဲခဲ့ပါတယ်။ပေါကီမွန်ကိုဆယ်စုနှစ်ပေါင်းများစွာဆွဲလန်းခဲ့ကြတဲ့ပရိသတ်တွေဟာသူတို့ရဲ့စီတန်းလှည့်လည်ပွဲကိုအားပေးခဲ့ကြပါတယ်။ယိုကိုဟာမာမြို့နဲ့ပေါကီမွန်ကုမ္ပဏီတို့ပူးပေါင်းစီစဉ်ခဲ့ကြတာဖြစ်ပြီးတော့2020ခုနှစ်တိုကျိုအိုလံပစ်ပြိုင်ပွဲနဲ့မတန်ဇွမ်းအိုလံပစ်ပြိုင်ပွဲတွေမှာလည်းအခုလိုပွဲတွေကိုကျင်းပကြမှာပါ။ဩဂတ်လ15ရက်နေ့အထိပီကချူးအကောင်လေးတွေနဲ့ပတ်သက်တဲ့ပွဲပေါင်းများစွာကိုလည်းစီစဉ်ကျင်းပခဲ့ပြီးတော့ပီကချူးအကောင်လေးပေါင်း1500လောက်ပါဝင်ခဲ့ကြပါတယ်။မနစ်ကဖြန့်ချီလိုက်တဲ့ Pokemon Go ဂိမ်းကစားနည်းဟာဆိုရင်ဝင်ငွေရရှိမှုနဲ့ဒေါင်းလုဒ်ဆွဲကူးယူမှုမှာအကြီးအကျယ်ဆန်းချိန်ချိုးသွားခဲ့ပြီးတော့အဲ့ဒီဂိမ်းကိုစားထုတ်ခရဲကအခုချိန်ထိတကဘာလုံးမှာအကြိမ်ပေါင်းတန်း650လောက်အထိဒေါင်းလုဒ်ဆွဲချပြီးခဲ့ပြီလို့ဂိမ်းကိုတီထွင်သူတွေကပြောပါတယ်ခင်ဗျာ
ရင်တဲ့အလို့ရေငုပ်သမားပြဲဖာလိုဟာရေထဲမှာ လေဟုန်စည်းတလူမျိုးခြေထောက်နဲ့လက်ကိုနည်းနည်းပဲလှုပ်ရှားလိုပြီးအတောင်ပံပါတဲ့ရေငုပ်ဝတ်စုံတမျိုးကိုတီထွင်ခဲ့ပါတယ်။အခုတီထွင်မှုနီးပညာအသေးကြောင့်ရေငုပ်သမားတွေဟာရေထဲကသတ္တဝါတွေကိုအနီးကပ်ကြည့်နိုင်ပြီးသမုတ်တရားတို့ရဲ့ထိခိုက်လွယ်မှုကိုအသေးစိတ်လေ့လာနိုင်မှာပါ။ဒီဝတ်စုံဟာရေထဲမှာလေဟုန်စီးသွားသလိုမျိုးပြန်နိုင်မှာဖြစ်ပြီးတော့ခွန်အားသုံးပြီးရေကူးစရာမလိုပါဘူး။အခုဗီဒီယိုထဲမှာတော့ရေငုပ်သမားတွေဟာဒီဝတ်စုံကိုဝတ်ထားပြီးတန်တာကြောက်တန်းတွေကိုလေ့လာနေတာပါ။ခြေထောက်နဲ့လက်မောင်းတွေလှုပ်ရှားစရာမလိုပဲရေထဲမှာရေဟုန်စီးပြနေတာပါဒီဝတ်စုံကိုအခွာလန်ဒရီမ်လက်အတွက်ဖန်တီးခဲ့တာဖြစ်ပြီးတော့ကောင်းငင်တောင်ဆောင်တွေကခုံချတဲ့နေရာမှာဝတ်ဆင်ရတဲ့လေဟုန်စီးရတဲ့ဝတ်စုံပုံစံမျိုးတီထွင်ထားတာပါခြေထောက်မှာတက်ထားတဲ့ရေရက်တွေနဲ့ခန္ဓာကိုယ်နည်းနည်းလေးလှုပ်ရှားလိုက်ုံနဲ့အလွယ်တကူလမ်းကြောင်းကိုထိမ့်လို့ရတယ်လို့ရေထဲမှာအဝေးကြီးသွားနိုင်ပါတယ်ဒီဝတ်စုံကိုကုန်ပစ္စည်းတစ်ခုဆိုတာထက်အနုပညာဖန်တီးမှုလက်ရာတစ်ခုဖြစ်သတ်မှတ်ပြီးဒီရေငုပ်ဝတ်စုံတောင်ပံတွေကိုဘယ်တော့မှရောင်းချမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့မှာတော့ဆွေရိုင်းအစိုးရကကျင်းပတဲ့ Red Bull Flagship ပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်ဒီပြိုင်ပွဲဟာပြန်နိုင်တဲ့ယင်းတမျိုးမျိုးကိုလက်နဲ့တိဆောက်ထားရတာဖြစ်ပြီးတော့မော်စကိုမြို့ကမြစ်ထဲကိုထိုးဆင်းပြရတာဖြစ်ပါတယ်ယင်းတွေကိုဘလူးပုံကနေလူအုံနောက်ပုံအထိအမျိုးမျိုးတိဆောက်ထားတာဖြစ်ပါတယ်ဖလူတက်ကတော့ဂျာမန်ဘာသာစကားဖြစ်ပြီးမိုးပြန်တဲ့နေလို့အဓိပ္ပာယ်ရပါတယ်ဒါပေမဲ့ဖန်နီးတိဆောက်ထားတဲ့ယင်းတွေကတစည်းမမိုးပေါ်မပြန်နိုင်ပဲမြစ်ထဲကိုထိုးဆင်းကြတာဖြစ်ပါတယ်ယင်းပြန်ကိုဖန်နီးတဲ့အသင်းတွေဟာအဓိကအချက်၃ချက်ကိုစဉ်းစားပြီးတိဆောက်ရပါတယ်ယင်းတွေဟာဘလောက်ဝေးဝေးကိုပြန်နိုင်တယ်လဲဆိုတာရယ်ဘလို့ပုံစံမျိုးတိဆောက်ပြီးတော့ဘလို့အမှုပညာလက်ရာတွေထည့်သွင်းမလဲဆိုတာတွေပါပြိုင်ပွဲနေ့မှာတော့မြစ်ထဲကိုအရောက်တိဆောက်ထားတဲ့တစ်သားဂုံတရားနေရာကနေမြစ်ထဲကိုမစင်းခင်မှာဖြောပြေမှုပုံစံတွေကိုအဓိကထားပြီးအနိုင်ရှုံးဆုံးဖြတ်ကြပါတယ်။ဒီပြိုင်ပွဲကစားနည်းကို1992ခုနှစ်အော်စီးယားနိုင်ငံဗီယက်နာမြို့မှာစတင်ခဲ့တာဖြစ်ပြီးတော့ကမ္ဘာတဝန်းနှစ်စဉ်နေရာပေါင်း100ကျော်မှာကျင်းပကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းတနင်္ဂနွေနေ့ညမှာထုတ်လွှင့်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြညာပေးပါမယ်ရှင
်။ပြီးခဲ့တဲ့ကြာသပတေးနေ့ကစပိန်နိုင်ငံဘာစီလိုနာမြို့ကလူအထက်ကိုကားနဲ့ဝင်တိုက်သွားတဲ့ကားမောင်းသူကိုဖမ်းဆီးနိုင်ဖို့အတွက်စပိန်အနာပိုင်တွေလိုက်လံရှာဖွေနေပြီးဒီကနေ့တနင်္ဂနွေနေ့မှာတော့စပိန်နိုင်ငံအရှေ့မြောက်ပိုင်းကရီပိုနဲ့မန်နျူးမြို့တွေမှာရှာဖွေခဲ့ကြပါတယ်။စပိန်ရဲတပ်ဖွဲ့ကလမ်းတွေမှာအတားအဆီးတွေချပြီးအသက်22နှစ်အရွယ်မော်ရိုကိုနိုင်ငံသားယူနော့အဘူယာကုတ်ကိုဖမ်းမိဖို့အတွက်ကြိုးပမ်းနေကြပါတယ်။ဂျာတာဘရီနေကတိုက်ခိုက်မှုကြောင့်73ယောက်သေဆုံးပြီးတရားကြောဒဏ်ရာရရှိခဲ့ပြီးအဲ့ဒီတိုက်ခိုက်မှုနောက်ကွယ်မှာအဘူယာကုတ်ရှိနေတယ်လို့ရဲတပ်ဖွဲ့ကတန်ပြဖြစ်နေတာပါ။အမေရိကန်ပြည်ထောင်စုမန်ဆာချူးဆက်ပြည်နယ်ဘော့စတွန်မြို့မှာမနေ့စနေနေ့ကလူ 4,000 လောက်ဆွေးခဲ့ကြတဲ့ဆန္ဒပြပွဲတွေအတွင်းလူ28ယောက်ကိုရဲကဖမ်းဆီးပါတယ်။ဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့မှာလူပြူကြီးစိုးရေးဝါဒီတွေရဲ့ချီးတဲ့ဆန္ဒပြပွဲအပြီးတစ်ပတ်အကြာမှာဘော့စတွန်ဆန္ဒပြပွဲတွေထွက်ပေါ်လာတာပါ။လူလော့ဆာထုတ်ဖော်ပြောဆိုခွင့်ချီးတဲ့ပွဲအပြီးနဲ့တံပြန်ဆန္ဒပြသူတွေစပြီးလူစုကွဲချိန်မြို့လယ်ပန်းချံဘော့စတွန်ကွန်မွန်အနီးကလမ်းတွေမှာလူတွေနဲ့ရောနှောပြည့်နေနေချိန်မှာအဖမ်းဆီးတွေလုပ်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံမိုးဆုမြို့အနောက်ဘက်ကတယ်လာဖာမြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ထံကနေပြန်လည်သိမ်းယူနိုင်ရေးအီရတ်စစ်တပ်ကဒီကနေ့တနင်္ဂနွေနေ့မှာစစ်ဆင်ရေးစတင်ပါတယ်။ထို့စစ်ဆင်တဲ့အကြောင်းရုပ်မြင်သံကြားကနေဝန်ကြီးချုပ်ဟိုက်ဒါ L. အဘာဒီကြေညာတာမှာတော့မြို့ကိုသိမ်းယူထားသူတွေလက်နက်ချမလားဒါမှမဟုတ်အသေးခံမလားဆိုပြီးတော့ပြောဆိုခဲ့ပါတယ်။တယ်လာဖာမြို့ထဲမှာစစ်သွေးကြွ2000လောက်ရှိမယ်လို့အီရတ်နဲ့အမေရိကန်စစ်တပ်တာဝန်ရှိသူတွေကခန့်မှန်းထားပါတယ်ရှင်
။သတင်းတင်ကြကိုမတ်တင်ကြီးထိုက်ကြညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်စုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zone ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ်။တနင်္လာနေ့မနက်6:00ကနေ9:00အထိထုတ်လွှင့်မဲ့ VOA ရဲ့အစီအစဉ်တွေကိုတော့ Line to Meter 30.40 နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.